Welcome to the Voice of America in Burmese.
Milabone Bizone Menakin Chibazi, Washington Mural View American, Tangani, Natal Sangagune, September Sangaye, Ingani Menakin season, Nigumi Master, Nodi, Menachonagani, Konaiti, Linometer, Nasali, Thousand Lisa Kurugani, Satin, Sanuni, yeah?
In Burma, over the last 12 months, democratic space has shrunk. Instances of sexual violence in conflict continue.
ဒီကြောင်းနေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆံမွေနဲ့ကိုရဲကောင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာဂျာမနီနဲ့အနောက်ဥရောပနိုင်ငံတွေကိုတွားရောက်ဖို့အတွက်ဥတီပြီးတော့ဟန်ဂေရီနိုင်ငံကိုဝင်ရောက်လာတဲ့အရှေ့အလယ်ပိုင်းကကြီးမားများပြားတဲ့ဒုက္ခတွေကိုဟန်တားဖို့ထိရောက်တဲ့အမိန့်ထုတ်ပြန်ဖို့နိုင်ပိုင်းအလို့မှာရွှေ့ပြောင်းဒုက္ခတွေကိုစီးရီးယားနိုင်ငံဘက်ကန နဲ့ချီတဲ့ရဲတွေဟာဥရောပတပ်မကကိုတွားပြီးတော့ခိုးလုံခွင့်တောင်းဖို့ကြိုးစားကြတယ်ဒုက္ခသည်တွေဖြတ်တန်းရမြေထားလမ်းကိုပိတ်ဆို့နေရာယူထားကြပါတယ်ကောင်းကင်မှာတော့ရဟရင်တစည်းပွဲပြန်နေပါတယ်စစ်ဖြစ်နေတဲ့စီးရီးယားနိုင်ငံနဲ့တခြားနိုင်ငံတွေကနေဥရောပကိုဝင်ရောက်လာတဲ့ထောင်ပေါင်းများစွာရှိတဲ့ဒုက္ခသည်တွေလက်ခံရေးကိုဥရောပမှာဆန့်ကျင်ပြောဆိုဆုံးသူဖြစ်တဲ့ Hungary ဝန်ကြီးချုပ် Viktor Orbán ကရွှေပြောင်းဒုက္ခသည်တွေအတွက်ထုတ်ပြန်တဲ့ဥပဒေအစ်မှာထောင်တန်းအပြစ်ပေးမှာဖြစ်တယ်လို့လူကုန်ကူးသူတွေကိုလည်းအပြစ်ပေးမှာဖြစ်တယ်ပြည်ထောင်ကကြီးမားမှာဖြစ်ပြီးတော့ဒါဟာသူတို့နဲ့ထိုက်တန်ပါတယ်လို့ရဲအယားရှိတင်နန်းချောင်းကျန်းကျိန်တဲ့အခမ်းအနားမှာပြောဆိုလိုက်ပါတယ်ဟန်ဂရီနိုင်ငံဟာနှစ်ပေါင်းထောင်ချီကြာမြင့်ခဲ့ပြီးဖြစ်တဲ့ခရစ်ယာန်ယဉ်ကျေးမှု1900တန်းပြီဖြစ်ပါတယ်ကဘာနဲ့ချီပြီးတော့လှုပ်ရှားနေတဲ့လူတွေကြောင့်ဟန်ဂရီနိုင်ငံပြောင်းလဲသွားမှာကိုကျွန်တော်တို့ဟန်ဂရီလူမျိုးတွေကမလိုလားပါဘူးလို့လည်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်
ရုရှားနိုင်ငံဟာစီးရီးယားနိုင်ငံမှာလေတပ်စခန်းတစ်ခုတိစောက်နေပုံရတယ်ဆိုတဲ့သတင်းအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံကာကွယ်ရေးဌာနကအတည်ပြုပြောကြားလိုက်ပါတယ်။ပင်တဂွန်စစ်ဌာနချုပ်ရဲ့ပြောရေးဆိုရင်ကပြောရေးဆိုခွင့်ရပုဂ္ဂိုလ်ကပ္ပတိန်ဂျက်ဖ်ဒေးဗစ်ကတင်းလာနေမှာသတင်းတောက်တွေကိုပြောကြားခဲ့ရမှာစီးရီးယားကမ်းရိုးတန်းမြို့တစ်မြို့ဖြစ်တဲ့လာတာကီယာမြို့အနီးမှာရုရှားအရာရှိတွေနဲ့စစ်ပစ္စည်းတွေလှုပ်ရှားသွားလာမှုရှိနေတာကိုကြည်ချင်းအဖြစ်အသုံးပြုနိုင်တဲ့ရှေ့ပြေးစခန်းတစ်ခုတိစောက်နေတာဖြစ်တယ်လို့ဆိုပါတယ်။စီးရီးယားနိုင်ငံလာတာကီယာမြို့အနီးကကွင်းနေစီကိုရုရှားနိုင်ငံကနေဒုံးကျည်နဲ့ T-90 တင့်ကားတွေဆစ်လွတ်ခဲ့တယ်လို့နာမည်ဖော်ပြထားတဲ့အမေရိကန်တာဝန်ရှိသူတဦးရဲ့ပြောကြားချက်ကိုကိုးကားပြီးအနောက်နိုင်ငံတွေကသတင်းဌာနတွေမှာတနင်္လာနေ့အစောပိုင်းကဖော်ပြခဲ့ပါတယ်။ရုရှားနိုင်ငံဟာမကြာခင်ကရေတပ်အရာရှိ200နဲ့တပ်သား1500အထိနေထိုင်နိုင်မှုအတွက်တပ်ဆင်လို့ရမယ်အိမ်တွေကိုဒုံးကျည်တွေလက်နက်ကြီးတွေတာဝဲပစ်ဒုံးကျည်အဝေးထိန်းစပ်တခုတန်ကြက်ကာကာတရာစင်ခန့်နဲ့အတူစီးရီးယားကိုဆစ်လွတ်ခဲ့တယ်လို့ပြီးခဲ့တဲ့ပတ်ကပင်တဂွန်စစ်ဌာနချုပ်ကထုတ်ပြန်ခဲ့ပါတယ်။ရုရှားနိုင်ငံဆိုင်ရာစီးရီးယားတန်အမတ်ဖြစ်တဲ့ရာဟစ်ဟတ်ဒတ်ကတော့စီးရီးယားနိုင်ငံမှာရုရှားတပ်တွေရှိနေတယ်ဆိုတာဟာလင်ကြာမှုတစ်ခုသာဖြစ်တယ်လို့ပြန်တုံ့ပြန်ပြောဆိုလိုက်ပါတယ်။စီးရီးယားနိုင်ငံမှာရုရှားရဲ့စစ်ရေးလှုပ်ရှားမှုတွေရှိနေတာနဲ့ပတ်သက်လို့အမေရိကန်သမ္မတအိုဘားမားကစိုးရိမ်ပူပန်ကြောင်ပြောကြားခဲ့ပြီးတော့အမေရိကန်နဲ့မဟာမိတ်တပ်တွေအနေနဲ့စီးရီးယားပြည်ရင်းစစ်အတွက်အပြေရှားဖို့ခက်ခဲလိမ့်မယ်လို့သတိပေးပြီးတော့ပြောကြားခဲ့ပါတယ
်။စီးရီးယားနိုင်ငံကောင်းကင်မှာထောက်လှမ်းရေးလေယာဉ်တွေပြန်တပ်မှုလှုပ်ဆောင်နေတဲ့ပြင်သစ်နိုင်ငံရဲ့သမ္မတဖရန်ဆွာအော်လန်ကစီးရီးယားနိုင်ငံအတွင်းက IS Islamic စစ်သွေးကြွတွေကိုလေကြောင်းကနေတိုက်ခတ်မှုတွေစတင်ပြုလုပ်တော့မှဖြစ်တယ်လို့တင်းနေနာနေမှာကြီးညာလိုက်ပါတယ်။ ထောက်လှမ်းရေးလေယာဉ်တွေပြန်တန်းနေတာလူအရင်လေကြောင်းတိုက်ခိုက်မှုတွေပြုလုပ်နိုင်အောင်ပြင်ဆင်ထားတာဖြစ်တယ်လို့လည်းသူကပြောပါတယ်။ပြင်သစ်နိုင်ငံဟာပြီးခဲ့တဲ့နှစ်အီရတ်နိုင်ငံအတွင်းမှာရှိတဲ့ IS စစ်သွေးကြွတွေကိုပစ်မှတ်တွေကိုအမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့ရမှာပါဝင်ခဲ့တဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ
။ Republican Party ကနေအမေရိကန်သမ္မတရွေးပေါက်ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မှုကြိုးပမ်းနေကြတဲ့သမ္မတကိုယ်စားလှယ်လောင်းနေအနေနဲ့တနိုင်ငံလုံးကိုတိုက်ရိုက်ထုတ်လွှင့်မဲ့စကားဆက်ထိုးပွဲကိုဗုဒ္ဓဟူးနေ့မှာကယ်လီဖိုးနီးယားပြည်နယ်က Ronald Reagan သမ္မတစာကြည့်ရိုက်မှာပြုလုပ်သွားဖို့ရှိနေပါတယ်။ဒါဟာဒုတိယအကြိမ်မြောက်တနိုင်ငံလုံးကို TV ကနေထုတ်လွှင့်မဲ့စကားဆက်ထိုးပွဲဖြစ်ပြီး CNN သတင်းဌာနကလည်းတိုက်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။စစ်ဘောင် Republican သမ္မတကိုယ်စားလှယ်လောင်း12ဦးထိပါဝင်မှာဖြစ်ပြီးလက်ရှိရေပန်းအစားအသောက်ဆုံးကတော့တန်းကြွယ်တထေ Donald Trump ပဲဖြစ်ပါတယ်။ပြီးခဲ့တဲ့လကပြုလုပ်ခဲ့တဲ့ပါတီရဲ့ပထမကြိမ်စကားဆက်ထိုးပွဲတုန်းက Donald Trump ဟာသူ့ရဲ့အတင့်ရဲတဲ့ဂရီပေးပြောဆိုမှုတွေကြောင့်လူလူအမြင်စစ်တမ်းတွေမှာထိတ်ဆုံးရောက်နေခဲ့ပါတယ်။ Hillary Clinton နဲ့သူမရဲ့ Democratic Party ဝင်ပြိုင်ဘက်တွေကတော့သူတို့ရဲ့ပထမဆုံးစကားဆက်ထိုးပွဲကိုရှေ့လာမှာကျင်းပမှာဖြစ်ပါတယ်။
ယူအေဗရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618.5နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
ကန်တန်ကအင်္ဂါနေ့မနေ့ကနိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။ရွေးကောက်ပွဲကျင်းပဖို့နှစ်လသာလိုတော့တဲ့အချိန်မှာမြန်မာနိုင်ငံမှာနိုင်ငံရေးအကူပြောင်းကာလအတွက်အရေးပါဆုံးအချိန်ကိုရောက်ရှိနေပါပြီ။ဒါပေမဲ့လူခွင့်ရေးစိုးရင်ပုံမှန်မှုတွေအပေါ်နိုင်ငံတကာလူအဖွဲ့အစည်းတွေပါဝင်တေးကြတဲ့ခြိလှမ်းတွေမြူနှံခဲ့လို့ရှိရင်တန်းပီနေနဲ့တွားနေတဲ့ဒီမိုကရေစီလမ်းကြောင်းကနေတွေးဖွဲ့တွားနိုင်တဲ့အန္တရာယ်ရှိတယ်လို့လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်ကိုယ်စားလှယ်များအဖွဲ့ကမနေ့ကပြောဆိုလိုက်ပါတယ်။ကျင်းပနေတဲ့ကုလသမဂ္ဂထူထူညီလာခံကြီးရဲ့အပြင်ဘက်အလို့သဘောပြောဆိုရမှာလူခွင့်ရေးဆိုင်ရာအာဆီယံပါလီမန်ကိုယ်စားလှယ်တွေကကျင်းပတော့မဲ့ရွေးကောက်ပွဲနဲ့တိုင်းပြည်ရဲ့အနာဂတ်ဒီမိုကရေစီအရေးကိုအားရောက်သွားအောင်ချိန်ချောင်းနေတဲ့ကိစ္စတွေအပါအဝင်အကြောင်းအရာတွေကိုပြောဆိုပြီးတော့မြန်မာနိုင်ငံကိုအားပေးကြဖို့နိုင်ငံတကာအတိုင်းအဝိုင်းကိုတိုက်တွန်းလိုက်ပါတယ
် We're making an international call the ASEAN parliamentarians for human rights for Myanmar and the elections commission the Union Elections Commission to reverse its decision
အာဆီယံလွှတ်တော်အမတ်များနဲ့လူအခွင့်အရေးလှုပ်ရှားသူတွေအနေနဲ့ဒီဆုံးဖြတ်ချက်ကိုပြန်ပြင်ပေးကြဖို့မြန်မာအစိုးရနဲ့ရွေးကောက်ပွဲကော်မရှင်ကိုနိုင်ငံတကာကတောင်းဆိုဖို့တိုက်တွန်းနေတာဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာဒီအတိုင်းသာဆိုယုံကြည်ကိုးစားမှုရှိနိုင်တဲ့ရွေးကောက်ပွဲမျိုးမဖြစ်နိုင်တဲ့အတွက်ရွေးကောက်ပွဲရလဒ်တွေအပေါ်လဲတန်တရာဝင်စရာဖြစ်လာနိုင်ပါတယ်။ဒီလိုမျိုးလူအဖွဲ့အစည်းတရက်ကိုးကွယ်တဲ့ဘာသာအရမဲပေးပိုင်ခွင့်မရှိကြရင်ဒါဟာနိုင်ငံရဲ့ခေါင်းဆောင်ပိုင်းတိခါကိုလည်းထိခိုက်စေမှာအမှန်ပါပဲ
။မကြခင်ကအစိုးရနေချမှတ်လိုက်တဲ့ဆုံးဖြတ်ချက်ပေါ်မှာလည်းအလွန်မင်းစိုးရိမ်မှုတွေဖြစ်ရပါတယ်လို့ပြောပါတယ်။အဲ့ဒီဆုံးဖြတ်ချက်တွေထဲမှာမွတ်စလင်လွတ်တော်ကိုယ်စားလှယ်ဥရွှေမောင်းကိုအပါအဝင်ဒါဇင်နဲ့ရှိတဲ့မွတ်စလင်လွတ်တော်ကိုယ်စားလှယ်တောင်းတွေကိုပယ်ချတာလည်းပါဝင်တယ်လို့ပြောပါတယ်။လက်ရှိအမှတ်ဖြစ်တဲ့ဥရွှေမောင်းဟာအခုဆိုရင်နယူးယောက်မြို့မှာအာဆီယံပါလီမန်ကိုယ်စားလှယ်တွေနဲ့အတူတက်ရောက်နေတာပါ။ဒီကောက်ပွဲမဲစင်းနေအမှားရွင့်နေအများပြားရှိနေတဲ့အချက်ကလည်းအဓိကပူဝင်စရာအချက်တစ်ခုဖြစ်တယ်လို့အာနာယပါတီအနေနဲ့ကြိုတင်မဲတွေအတုံးချပြီးတော့ကစားသွားနိုင်တဲ့အလားအလာပုံမှာလဲစိုးရိမ်နေလို့ပြောပါရယ်နယူးယောက်မြို့မှာအခုလိုမပြောဆိုခင်လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်ကိုယ်စားလှယ်အဖွဲ့ဝင်အများပြားဟာမကြသေးခင်ကပဲအချက်လက်စုဆောင်ရေးခီးစဉ်ဖြစ်မြန်မာနိုင်ငံကိုတွားရောက်ခဲ့ကြတာပါလူခွင့်ရေးဆိုင်ရာအာဆီယံပါလီမန်ကိုယ်စားလှယ်များအဖွဲ့ကမြန်မာနိုင်ငံရဲ့အခြေခံအခွင့်အရေးတွေကန့်သတ်မှုတွေမကြခင်ကထုတ်ပြန်တဲ့အမျိုးသမီးတွေနဲ့လူနည်းစုဘာသာဝင်တွေရဲ့အခွင့်အရေးတွေကိုတားမြစ်တဲ့ဥပဒေပေါ်စိုးရိမ်မှုဖြစ်ရကြောင်းမှတ်ချက်ပြုပြောဆိုပါတယ်
။ဩစတြေးလျနိုင်ငံနဲ့သဘောတူညီချက်အရပစိဖိတ်သမုဒ္ဒရာကျွန်းနိုင်ငံနော်ရူးမှာရောက်ရှိနေတဲ့ဒုက္ခသည်အချို့ဟာရှေ့လာမှာကမ္ဘောဒီးယားနိုင်ငံကိုရောက်ရှိကြမှာဖြစ်ပါတယ်။အောက်တိုဘာလမှာရောက်ရှိလာမယ့်ဒီဒုက္ခသည်တွေထဲမှာအီရန်နိုင်ငံသား၃ဦးနဲ့မြန်မာနိုင်ငံကရိုဟင်ဂျာ၁ဦးလို့ပေါ်ဝင်မှာဖြစ်ပါတယ်။ကျေကျေပြန့်ပြန့်ဝေဖန်ခံရတဲ့ဒီသဘောတူညီချက်အရကမ္ဘောဒီးယားနိုင်ငံဟာဩစတြေးလျနိုင်ငံစီကဖွံ့ဖြိုးရေးအကူအညီအဖြစ်ဩစတြေးလျဒေါ်လာတန်း40လောက်လက်ခံရရှိမှာဖြစ်ပြီးအပြန်အလှန်အနေနဲ့ဒုက္ခသည်တွေလက်ခံရမှာဖြစ်ပါတယ်။အခုလို့ဒုက္ခသည်တွေရောက်ရှိလာမယ့်အစီအစဉ်ကိုကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးဌာနကပြောရင်းဆိုရင်ဆိုခွင့်ရပုဂ္ဂိုလ် KM Sophip ကတနင်္လာနေ့မှာထုတ်ပြန်ကြေညာလိုက်တာဖြစ်ပြီးဒုက္ခသည်တွေကိုမြင်းမြန်းစစ်ဆေးတာတွေပြုလုပ်ဖို့တာဝန်ရှိသူတွေကိုနော်ရူးနိုင်ငံကိုဆေးလွှတ်ထားတယ်လို့ဆိုပါတယ်။ ခုချိန်မှာအော်စတြေးလျနိုင်ငံဟာစီးရီးယားနဲ့အီရတ်နိုင်ငံသားဒုက္ခသည်1000ထောင်ကိုလက်ခံဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းအခုလိုရှည်ရင်းဆွဲဒုက္ခသည်တွေကိုတခြားနိုင်ငံကိုပို့တာဟာခွဲခြားဆက်ဆံမှုဖြစ်တယ်လို့ပြည်ပြင်းထဏန်ဝေဖန်ပြောဆိုတာတွေခံနေရပါတယ
်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပြီးခဲ့တဲ့လကလူတေဆုံးဒဏ်ရာရခဲ့ရတဲ့ဖောက်ခွဲမှုနဲ့ဆက်ဆက်ပြီးတော့လူ3ဦးကိုဖမ်းဆီးထားတယ်လို့မလေးရှားအာဏာပိုင်တွေကပြောလိုက်ပါတယ်။ဖမ်းဆီးထားသူတွေထဲမှာပါကစ္စတန်နိုင်ငံသား2ဦးမလေးရှားနိုင်ငံသားအမျိုးသမီး2ဦးနဲ့အမျိုးသား2ဦးတို့ဖြစ်တယ်လို့မလေးရှားရဲတပ်ဖွဲ့ရဲ့အကြီးအကဲခါလစ်အဘူဘေကာကတနင်္လာနေ့မှာကွာလာလမ်ပူမြို့မှာပြုလုပ်တဲ့သတင်းစာစီးနင်းပွဲမှာပြောဆိုခဲ့ပါတယ်။ဖမ်းဆီးထားသူအလုံးကိုထိုင်းနိုင်ငံကိုလွှဲပြောင်းပေးဖို့အစီအစဉ်မရှိသေးဘူးလို့လည်းမလေးရှားရဲတပ်ဖွဲ့ရဲ့အကြီးအကဲကပြောဆိုပါတယ်။လောလောဆယ်မှာတော့ထိုင်းနိုင်ငံကိုပို့ဖို့မရှိသေးဘူးဆိုတာဘန်ကောက်ဘုံကွဲမှုမှာပတ်ဝန်းပတ်သက်သူတွေကိုစုံစမ်းစစ်ဆေးနေတာမှာအခုတန်တရားရှိသူဖမ်းဆီးထားသူ3ဦးတို့ကအထောက်အကူဖြစ်စေလိမ့်မယ်လို့ယူဆတဲ့အကြောင်းလေးမလေးရှားအမျိုးသားရဲတပ်ဖွဲ့အကြီးအကဲကပြောဆိုခဲ့ပါတယ
်အာဖဂန်နစ္စတန်မှာတော့အတာလီဘန်သဘုံတွေကအကျဉ်းတော်ခုကိုဝင်တိုက်ပြီးထောင်ဖွင့်ပေးလိုက်တဲ့အတွက်ထောင်သား350ကျော်လွတ်ထွက်သွားခဲ့ပါတယ်
နောက်ဆုံးရနိုင်ငံကသတင်းတွေကိုဥဆံမဝင်တဲ့ကိုရဲကောင်တို့ချင်ကြပေးသွားကြတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့သတင်းလော်တွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူခွင့်ရေးကောင်စီဘက်ကမြန်မာနိုင်ငံဆိုင်ရာသတင်းကိုပြောပြကြပါတယ်မြန်မာနိုင်ငံရဲ့လူခွင့်ရေးနဲ့ဒီမိုကရေစီပြည်ပြောင်းပြောင်းလဲရေးတွေဟာဆုတ်ယွတ်မှုတွေရှိလာတယ်လို့ဗြိတိန်နိုင်ငံကြားရေးနဲ့တနသာယာရေးရာဝန်ကြီးကကုလသမဂ္ဂလူခွင့်ရေးကောင်စီမှပြောကြားလိုက်ပါတယ်။ဒါပြင်လာမယ့်နိုဝင်ဘာရွေးကောက်ပွဲဟာမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးအတွက်အရေးပါတဲ့စံသတ်မှုဖြစ်တယ်လို့လည်းပြောလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပမနေ့ကကျင်းပတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အကြိမ်30မြောက်နှစ်ပတ်လည်ညီလာခံအတွင်းမြန်မာပါဝင်တစ်ကမ္ဘာလုံးကလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးဗြိတိန်နိုင်ငံဂျာယီနဲ့တနအစားရဝန်ကြီးဟူဂိုဆော်ယာပြောသွားတဲ့အကြောင်းကိုပြောပြချင်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာ2012ခုနှစ်ကသမရဦးသိန်းစိန်ဆိုးရတက်လာပြီးတဲ့နောက်ပိုင်းပြည်ပြင်ပြောင်းလဲရေးတွေလှုပ်ဆောင်လာတဲ့ဆိုပေမဲ့ပြီးခဲ့တဲ့လပိုင်းတွေအတွင်းမြန်မာနိုင်ငံရဲ့လူခွင့်ရေးနဲ့ဒီမိုကရေစီပေါ်ဆောင်ရေးအခြေအနေတွေဟာဆုံးယုံမှုတွေတွေ့လာရတယ်လို့ဗြိတိန်နိုင်ငံဂျာယီနဲ့ဒနသဟာယရေးရာဝန်ကြီးဟူဂိုဆွာယာကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူခွင့်ရေးကောင်စီမှာပြောလိုက်ပါတယ
် In Burma over the last 12 months democratic space has shrunkinstances of sexual violence
မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းဒီမိုကရေစီကျင့်စဉ်တွေဟာကျင်းမြောင်းလာခဲ့ပါတယ်ပဋိပက္ခတွေအတွင်းလိင်မိုင်းဆိုင်ရာအကြမ်းဖက်မှုတွေဆက်ပြီးရှိနေသလိုအစိုးရကလည်းခွဲခြားဆက်ဆံမှုတွေဖြစ်လာနိုင်တဲ့ဥပဒေတွေကိုပြဋ္ဌာန်းခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းကျွန်တော်အတွက်အဆိုးဆုံးအရာတစ်ခုကတော့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ရိုဟင်ဂျာတွေပေါ်ဆက်ဆံနေတာတွေပဲဖြစ်ပါတယ်
ဒီကဲလာပိုင်းတွေအတွင်းကငင်းပွားစရာဖြစ်နေတဲ့မျိုးဆောင်ဥပဒေကိုသမရကလက်မှတ်ရေးထိုးအတည်ပြုတာအပါအဝင်ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်တွေကိုပေးထားတဲ့ယာယီနိုင်ငံသားကတ်ပြန်ရုပ်သိမ်းတာတွေရိုဟင်ဂျာလွတ်တော်အမတ်တွေကိုရွေးကောက်ပွဲကိုယ်စားလှယ်လောင်းအဖြစ်ကပယ်ချတာတွေရှိခဲ့ပါတယ်။ဒါပြင်မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာကျရင်ကျင်းပမယ့်ရွေးကောက်ပွဲဟာမြန်မာနိုင်ငံဒီမိုကရေစီပြောင်းလဲရေးအတွက်စံသတ်မှုတစ်ခုဖြစ်တယ်လို့ဝန်ကြီးဆွာယာကပြောပါတယ်
။ November's elections are a crucial test of Burma's commitment to reform.The international community will
ဒီမှာရွေးကောက်ပွဲတွေဟာမြန်မာနိုင်ငံအနေနဲ့ပြည်ပြင်ပြောင်းလဲရေးကိုဘယ်လောက်အထိလိုလားသလဲဆိုတာကိုအဓိကစမ်းသပ်တဲ့အရာဖြစ်ပါလိမ့်မယ်။ရွေးကောက်ပွဲတွေကအများလက်ခံနိုင်ဖို့အလုံးပါဝင်ဖို့လွတ်လပ်စွာပြောဆိုနိုင်တဲ့အနေအထားတွေကိုကာကွယ်စောင့်ရှောက်ပေးရတဲ့အခြေအနေမျိုးတွေဖြစ်ဖို့အရေးကြီးပါတယ်
။ရွေးကောက်ပွဲမဲ့ဆက်စည်းရုံးမှုတွေကိုပြီးခဲ့တဲ့စက်တင်ဘာ10ရက်နေ့ကတရားဝင်စတင်လိုက်ပြီးရပိုင်းတွင်းမှာပဲအခုလိုမျိုးဗြိတိန်နိုင်ငံရဲ့ထိပ်တန်းတာဝန်ရှိသူတဦးကကုလသမဂ္ဂလူခွင့်ကောင်စီမှပြောကြားလိုက်တာဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစက်တင်ဘာ14ရက်နေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့နှစ်ပတ်လည်စည်းဝေးမှာကမ္ဘာတဝန်းကဒုက္ခသည်အရေးလူမောင်းခိုးကူးမှုလိင်မိုင်းဆိုင်ရာကြေကျုံပြုမှုတွေနဲ့ပတ်သက်ပြီးတော့လည်းဗြိတိန်ဝန်ကြီးကပြောကြားသွားပါတယ်ကမ္ဘာတဝန်းမှာဖြစ်နေတဲ့ဒုက္ခသည်အရေးဟာဒေတာရင်းပြဿနာတသက်မဟုတ်ဘဲတစ်ကမ္ဘာလုံးရင်ဆိုင်နေရတဲ့ပြဿနာဖြစ်နေတာကြောင့်တစ်ကမ္ဘာလုံးအတိုင်းအတာနဲ့တုံ့ပြန်သွားဖို့လိုအပ်တယ်လို့လည်းပြောပါတယ်ဒါပြင်လူမောင်းခိုးကူးမှုကွန်ရက်တွေကိုတိုက်ဖြတ်သွားဖို့လိုအပ်ပြီးဒုက္ခသည်တွေပေါ်အမျက်ထုတ်နေတဲ့လူမောင်းခိုးကူးတဲ့သူတွေနဲ့လိင်မိုင်းဆိုင်ရာကြေကျွံပြုမှုတွေအပေါ်ပြင်းပြင်းထန်ထန်အရေးယူသွားဖို့ဗြိတိန်ဝန်ကြီးကလူခွင့်ရေးကောင်စီမှတင်ပြဆွေးနွေးသွားပါတယ်ခင်ဗျာမြန်မာ ာပိုင်းကနေအင်္ဂါနေ့မနေ့ဖက်သတင်းတွေကိုမနေ့ခုနှစ်ထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရွေးကောက်ပွဲမဲစီးရင်တွေနဲ့ဆိုင်တဲ့သတင်းကိုပြောခဲ့မှာအခုတခါတော့ NLD ပါတီဘက်ကသတင်းတစ်ပုဒ်ကိုလည်းဖေးချင်ပါတယ်။မြန်မာဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ကိုယ်စားလှယ်လောင်းတွေကိုမီဒီယာတွေနဲ့စကားပြောဆိုခွင့်ပိတ်ပင်ထားတယ်ဆိုတာမဟုတ်ဘူးလို့ပါတီကတရားဝင်ပြောဆိုပါတယ်။ဒါပေမဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့ပါတီကချမှတ်ထားတဲ့မူဝါဒတွေအတိုင်းပဲဆွဲစည်းုံကြဖို့နောက်တော့ဆန်းစုကြည်ရဲ့ခီးစဉ်တွေနဲ့ပတ်သက်ပြီးလဲလုံခြုံရေးအတွက်ပြောခွင့်ကန့်သက်ထားတယ်လို့ပါတီကပြောပါတယ်ကိုယ်စားလှယ်လောင်းတွေအနေနဲ့ပါတီကချမှတ်ထားတဲ့မူဝါဒတွေကနေကျော်လွန်လို့ဆောင်ရင်ရွေးကောက်ပွဲဆိုင်ရာစည်းမျဉ်းစည်းကမ်းတွေနဲ့ညီစွန်းပြီးအေးအေးယူခံရမယ့်အဖြစ်တွေကနေရှောင်ရှားနိုင်ဖို့ပါတီကကန့်သက်ရတာဖြစ်တယ်လို့ပြောဆိုလာတဲ့ပါတီပြောခွင့်ရဦးဝင်းမြင့်ကိုမတ်တိန်ကြီးတိုက်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ်
ပါဗျာသူတို့မဲဆက်စည်းုံနဲ့ကိစ္စတွေသူတို့လုံးဆောင်တဲ့ကိစ္စတွေဒါကတော့မေးရင်ပြောရဆိုရမှာပဲကျွန်တော်တို့ဘာမှမပြောရဘူးဆိုပြောရတာပတ်မှတ်တာမရှိဘူးကျွန်တော်တို့မပြောရဘူးပြောတဲ့အားကဇာဥပမာဆိုလို့ရှိရင်ဒီပါတီရဲ့မူဝါဒတွေနဲ့ပတ်သက်လို့ဟုတ်လားအဖွဲ့ချုပ်နိုင်ငံနဲ့အဖွဲ့ချုပ်ကရပဲပြောမယ်ဒါမျိုးသတ်မှတ်တယ်ပါတီတို့ပါတီရဲ့မူဝါဒတွေနဲ့ပတ်သက်ပြီးသူတို့နဲ့လို့မေးရင်ကျွန်တော်တို့ကဒီယူကောက်ဘုတ်ကိစ္စကလည်းဒီနေ့အခွဲရတယ်ယူကောက်ကျုံရတာမတွက်ဘူးကသူကသူဒီကိုယ်တော်လောင်းနေရပြောချင်တာပြောမယ်သူတို့စိတ်ထဲရှိတာသူတို့ရေးမယ်သူရဲ့ဟိုနဲ့မှာမဲဆွယ်ချီးုံးနေမှာအဲ့ဒါရေးမယ်ပြောမယ်ဆိုလို့ရှိရင်အာပါတီမူဝါဒလို့ဒီလူထင်သွားလို့မဖြစ်ဘူးလေဘာလို့ပါတီမူဝါဒလို့ပြောပဲနဲ့ဒီကတော့မလဲမရှိသေးဘူးလေဒါကြောင့်မလို့ပါတီမူဝါဒနဲ့တတ်တယ်လို့ရှိရင်အဖွဲ့ချုပ်နိုင်ငံနဲ့အဖွဲ့ချုပ်ဥက္ကဋ္ဌပဲပြောမယ်လို့ကျွန်တော်တို့ဆက်သွက်တာသူတို့ပဲဒီလိုပဲကျွန်တော်တို့ဒီဥက္ကဋ္ဌရဲ့ခင်းစင်ပေါ့ဗျာဥပ္ပယခီးစဉ်နဲ့ပတ်သက်လို့ဟာလားဥပ္ပယနဲ့ပြောမယ်ဆိုတာကဒီဥပ္ပယခီးစဉ်ကဒီလူစုရှိတယ်ကြောက်မပွားလားလောကကံကကျွန်တော်တို့မှာမင်းရှိတယ်အဲဒါကကျွန်တော်တို့ဒီကျွန်တော်တို့ဥပ္ပယကိုကျွန်တော်အထူးကြိုက်နည်းနည်းလေးကအပေါ်မဲ့မခံနိုင်ဘူးကြောက်ဒီလိုလေဒီဟိုနေမက်ဆာနဲ့မှာရှိလို့နာမက်ဆာကသူတို့လုံးဆောင်နေတယ်ဘာမှကန့်မှန်းတာမရှိဘူးကြော
က်ဟုတ်ကဲ့ဆက
်ပတ်သက်လို့ကျွန်တော်တို့ပြည်ပြည်ကြတာဒီလိုပါမှာဆိုတော့ကျောင်းနိုင်ပြီးရမှာဖြည့်ချခံရမှာဆို
အဲ့တော့ဆရာတို့ကဒီကိုစလဲလောင်းနေကိုပါတီမူဝါဒနဲ့ပတ်သက်ပြီးတော့ပြောခွင့်တော့ဟိုပေးမထားဘူးမဲဆွယ်စည်းုံမှုနဲ့ပတ်သက်ပြီးသူတို့ရဲ့ရှုမြင်တဲ့သဘောထားတွေပါတွေတော့ပြောခွင့်ပေးထားတယ်ပေါ့နော်ဆရာဟုတ်ပါလားရှင
်ဟုတ်ကဲ့မူဝါဒနဲ့ပတ်သက်ပြီးပြောခွင့်မပေးဘူးဆိုတော့ဒီလိုကပြောခွင့်လုံးလုံးမပေးတာမို့အမှဆိုကျွန်တော်ကဒီနေ့ဆိုယူကောက်ပဲချိန်ရတန်းထွက်ပြီလားယူကောက်ချိန်ရတန်းမှာပြီးပြီးတဲ့မူဝါဒတွေပါတယ်ပါဒပညာရေးကျမ်းအေဒီဝီစီဝိုင်းတောင်းတမားကြီးအလို့တမားကြီးဆောင်းမလူငယ်ကြီးဆိုင်နာကြီးစသည်ဖြင့်ပေါ့ဗျာကျွန်တော်ပြောချင်တာခဏပြီးပြီးပါတယ်အဲ့ဒီအဖွဲ့ချုပ်ကကျညာစရန်နဲ့မူဝါဒတွေကိုသူပြောပေါ်မဲဆွဲတဲ့ခါပြောကိုဒေတာနဲ့ဆိုင်နာကိုမဲဆာနာနဲ့ညီနဲ့ဆိုင်နာယူပြောပြောလို့ရပါတယ်မပြောပါဘူးဘုလို့မူဝါဒမပြောပါဘူးမဟုတ်ဘူးဗျာတချို့ကကိုယ့်ဟာကိုယ်ဗျာရေးလိုက်တာကြီးရှိတယ်ဥပမာဆိုလို့ရှိရင်ဗျာပါတီရက်ထွက်တာမဟုတ်ဘူးပါတီရဟိုနဲ့ပေါ့ဟိုနဲ့ပေါ့ကျညာတာလည်းမဟုတ်ဘူးပါတီရညင်ကြတာလည်းမဟုတ်ဘူးအာတချို့ကဆိုရင်အဖွဲ့ချုပ်ကအမတ်ခံရဲ့ပုံမချက်အာဒေါ်စန်းစုရဲ့ဂရီဒီ6ချက်အမတ်ခံရဲ့၄ချက်အဲ့ဒါတွေသူကသူလျှောက်ရေးလို့မရဘူးလေဗျာဒီတမ်းပလက်တွေမှာသူ့ရဲ့လက်ကမ်းစာတောင်းတွေမှာအဲ့ဒီကျွန်တော်ကအဲ့ဒီလိုမူဝါဒတွေမချမှန်ကြဘူးဟိုအမတ်ခံရဲ့6ချက်တို့ဂရီဒီရဲ့၄ချက်တို့စသည်ဖြင့်ဟာသူကလည်းအဲ့ဒီလိုတစ်ခုမှအတစ်ချက်တစ်ချက်အချက်လိုက်မပြောဘူးလေဗျာမိငုံးမှာလည်းသူ့ကသူမိငုံးမှာပြောကြရှိတာပြောပါတယ်မက်ဆေ့ချ်ကြီးအောင်နဲ့မှာပြောကြရှိတာပြောပါတယ်အဲ့ဒီလိုထွင်ပြီးတော့လုပ်တဲ့ဟာတွေကိုယ်ကိုယ်နဲ့ကိုယ်လုပ်တဲ့ဟာတွေအဲ့လိုမူဝါဒတွေသဘောတွေရှောက်ပြီးကိုယ်သဘောကိုယ်စိတ်နဲ့ကိုယ်ဖော်ထုတ်ခဲ့ညောကြတဲ့မူခဲနဲ့ကိုယ်စိတ်နဲ့ကိုယ်မူဝါဒရှောက်ပြီးတော့အမခံရဲ့ပြင်ရတဲ့ဂရုစိတ်ဖြစ်ပြီးလာတာမသိတော့ဘူးလေနော်။မူဝါဒဆိုတာပါရိယတဲ့ချက်တန်းရပဲချမှာပေါ့။ဒါလေးရှိတာဟုတ
်။အဲ့တော့ဆရာတို့ဒီကိုယ်စလဲလောင်းနေရာလဲတထောင်ကျော်ရှိတာပေါ့နော်။အဲ့တော့ဒီကိုယ်စလဲလောင်းနေကြမှာရောဆရာတို့ဒီအခုကိစ္စဆိုရင်ဘ ਹੁ ဟာမသိဘူး။ကိုယ်စလဲလောင်းနေရဲ့နားလည်မှုဒီလိုနားလည်မှုလွှဲနေတာကဆရာတို့ဒီ management ဘက်မှာလိုအပ်ချက်များရှိနေပါလားရှင်။
ကျွန်တော်တို့ကဗျာမှာဆိုပမ်ပလက်တွေအစားဗျာတောင်းနေဗျာညွန်ကြက်တွေထုတ်ပြီးတယ်ဒါရီတရားကြီးပါရမယ်ဟိုကဆိုပမ်ပလက်ထုတ်လို့ရှင်ဘလူဘလူပါရမယ်ပြီးနေဆိုလို့ရှင်ဘလူပါရမယ်ဒီကြားတိကြဗျာကျွန်တော်မန်နေဂျာမလို့ဘူးဗျာဒါလို့လဲတို့ကောင်းမဲ့ထင်တာတို့ကဗျာဒီမိုကရေစီကဘလူဘလူမလဲဟိုဘောဟိုနေအခုရေးရတဲ့ခင်ပြီးတော့ဆိုပြီးတော့ဟိုတို့လုံးချင်တဲ့ဆန္ဒလေးတွေတို့လုံးကြတာဗောတို့ထည့်ရင်လေးတွေတို့ကောင်းမဲ့ခဏလေးချောက်ချက်ရပါဘော။သူကတော့ကောင်းမဲ့ခဏထည့်တာတော့ထည့်တာပါဗျာ။ကောင်းမဲ့ခဏထည့်ပြီးရင်တချို့ကညှိစိုးမနိုင်နဲ့လေ။အဲ့ဒါကြောင့်ကျွန်တော်ကစစ်စစ်ပြီးတာ
NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးမြင့်ကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။အခုတခါတော့မဲစင်းအခြေအနေတွေဘက်ကိုအလဲဖေးကြပါတယ်။2015အထွေထွေရွေးကောက်ပွဲအတွက်ဒုတိယအကြိမ်ထုတ်ပြန်လိုက်တဲ့မဲစင်းတွေကိုမနေ့စက်တင်ဘာ14ရက်နေ့ကစပြီးတော့ရက်ကွက်ကြီးရွာမှာရှိတဲ့ရွေးကောက်ပွဲကော်မရှင်ရုံးတွေနဲ့ဓမ္မရုံးတွေမှာနှစ်ပတ်ကြာထုတ်ပြန်ပေးထားမှာဖြစ်ပြီးအမားပြင်ဆင်ချက်တွေကိုလည်းစက်တင်ဘာ28ရက်နေ့နောက်ဆုံးထားတင်သွင်းကြမှာဖြစ်ပါတယ်။အသက်18နှစ်ပြည့်တဲ့သူတိုင်းမဲပေးနိုင်အောင်အခုနောက်ဆုံးထုတ်ပြန်လိုက်တဲ့မဲစင်းကိုသွားရောက်ကြည့်ရှုကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေကတိုက်တွန်းနေကြပါတယ်။အပြည့်စုံကိုတော့ကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုထက်အောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ပါတီစုံရွေးကောက်ပွဲမှာမဲပေးနိုင်မှုအတွက်ဒုတိယအကြိမ်မဲစင်းတွေကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်ပါတယ်။ဒီကနေ့ကစပြီးစက်တင်ဘာ28ရက်နေ့အထိရက်သက်တပတ်နှစ်ပတ်ကြာအောင်ရက်ကွက်ကြီးရအုပ်စုကော်မရှင်ရုံးနေနဲ့ဓမ္မယုံတို့မှကြီးညာထားတာပါ။နောက်ဆုံးအကြိမ်ထုတ်ပြန်တဲ့မဲစင်းဖြစ်တာကြောင့်လူအတော်များများစိတ်ဝင်စားလာရောက်ကြည့်ရှုနေကြပါတယ
်။မဲစင်းကတော့ကျွန်တော်ပါတယ်ပေါ့ကျွန်တော်တို့မိသားစုအကောင်လုံးတော့ပါတယ်။ဒါပေမဲ့ချိုးပါကျတော့ပါပေမဲ့နေရာပြောင်းနေသားရှိတော့ကောင်စင်းနေနေရတော့ဒီမှာမဲစင်းမပေါအဲ့ဒါကြောင့်ကျွန်တော်ပြန်လာကြည့်ပြီးတော့မဲစင်းပြန်ဖြစ်ရကျွန်တော်နိုင်ငံအတွက်ကောင်းမှုအတွက်လုပ်ပေးမဲ့လူတယောက်ကိုကျွန်တော်တို့ကဖြစ်စေခြင်းနဲ့ဆန္ဒကျွန်တော်နိုင်ငံတိုးတက်နေဆန္ဒနဲ့ကျွန်တော်မဲနာထည့်ရပါတော့ဟုတ်ကဲ့
မမဒီမဲစင်းကိုလာကြည့်တယ်ဆိုတာအမားတို့နာမည်ပါလားမပါလားလာကြည့်ရလေအားကြောင့်နာမည်ပိုင်လဲကြိုပြီးတော့ပြောရအောင်ဆိုတော့လာကြည့်တာ
မဲစင်းကိုလာရောက်ကြည့်ရှုသူတွေဖြစ်ကြတဲ့ကိုသွန်ဟိန်းနဲ့မကြည်သေးဝင်းတို့ပြောဆိုသွားခဲ့တာပါမဲစင်းကိုလာရောက်ကြည့်ရှုသူအများစုဟာလူလက်ပိုင်းတွေနဲ့လူကြီးပိုင်းတွေပဲဖြစ်ကြပါတယ်။လာမယ့်ရွေးကောက်ပွဲမှာပထမဆုံးမဲပေးကြရမယ့်လူငယ်အများစုကတော့ဒီမဲစင်းကိုစိတ်ဝင်စားမှုမရှိကြပါဘူး။အလုပ်တွေနဲ့ပြန်များနေတာကြောင့်အရင်တစ်ခေါက်အချိန်မကန်မဲစင်းကိုသွားရောက်မကြည့်ခဲ့သလိုဒီတစ်ခေါက်မှလည်းမကြည့်ရသေးဘူးလို့လူငယ်တယောက်ဖြစ်သူကိုမျိုးကိုကိုကဖွင့်ဟပါတယ်။
အဲကျွန်တော်မကြည့်ဘူးခင်ဗျာအဲဘာဖြစ်လို့လဲဆိုတော့ကျွန်တော်အလုံးမအားရလဲပါရဲ့ဗျပြီးတော့ကျွန်တော်စိတ်နဲ့စိတ်ဝင်စားလို့လည်းပါရဲ့ခင်ဗျာ
ပြီးခဲ့တဲ့ဂျွန်လကုန်ပိုင်းလောက်ကပထမဆုံးထုတ်ပြန်တဲ့အခြေခံမဲစင်းမှာလမ်းလိုက်ကြီးညာထားခဲ့ပေမဲ့လည်းအခုတစ်ခါမှတော့အိမ်နံပါတ်အလိုက်ကက်ထားတာကြောင့်ရှာဖွေရတာအခက်အခဲဖြစ်တယ်လို့မြေနီကုန်းတောင်ရွက်ကကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဦးကန်ညွန့်က VOE ကိုပြောပါရယ
်မဲစင်းရင်းတွေကိုပထမတစ်ခေါက်တုန်းကကျွန်တော်တို့ကလမ်းအလိုက်မိသားစုစင်းရင်းကိုကျွန်တော်ကရေးဖို့ဟိုကြီးညာထားပြီးတော့ဒီတစ်ခေါက်မှာကတော့အိမ်နံပါတ်အစင်လိုက်ထားတဲ့အတွက်ကြောင့်မလို့ဒီအိမ်နံပါတ်1ဆိုလို့ရှိရင်1မှာရှိသောလမ်း16လမ်းကဒီအကုန်လုံးပါတယ်အဲ့တော့အဲ့ဒီခါလေးတစ်ခုထူးကြပါလေဥပမာ1ဆိုလို့ရှိရင်1ကြီးပဲ2ဆိုရင်2ကြီးပဲ3ဆိုရင်လည်း3ကြီးပဲလာတယ်အဲ့တော့အဲ့ဒီ3နေမှာ1ထဲမှာဆိုလို့ရှိရင်လမ်းတစ်မြေလမ်းပေါင်းစုံပါလာတာ2ထဲမှာဆိုရင်လမ်းပေါင်းစုံပါတယ်အဲ့ဒီခါလေးတစ်ချက်ထူးခြားမှုဖြစ်ပြီးတော့ရှာဖွေရတဲ့နေရာမှာမဲစင်းလာကြည့်နေတယ်မှာအဲ့ဒါလေးနည်းနည်းတစ်ခုအခက်အခဲဖြစ်ပါတယ
်အခြေခံမဲစင်းမှာအမှားရအတော်လေးများခဲ့တာကြောင့်ပြည်သူတော်တော်များများကဝေဖန်ခဲ့ကြပြီးတဲ့နောက်မှာပဲဒုတိယအကြိမ်မဲစင်းကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကနှစ်လကျော်ကြာအချိန်ယူပြင်ဆင်ပြီးထုတ်ပြန်လိုက်တာပါဒါပေမဲ့ဒီတစ်ခေါက်ထုတ်ပြန်တဲ့မဲစင်းမှာလည်းအမှားရအနည်းငယ်ရှိနေစေဖြစ်တယ်လို့မဲစင်းလာရောက်ကြည့်ရှုသူမပေပီမောင်ကဆိုပါတယ
်အားကြီးတော့အမှမပါဘူးလေအဲ့လေဟိုပြည့်စုံတဲ့ထဲမှာကြည်ဆိုတော့လည်းနောက်တိုးတွေမှာလည်းအမှမပါမပါတော့အဲ့ဒါနဲ့ပုံစံ3နဲ့ပြည့်ဆိုတော့ပုံစံ3ဆောင်ရတော့အမှကိုပြီးပါတယ်အဲ့နောက်ရတော့အမှလည်းလာကြည့်တာနောက်ကြတယ်လေလာကြည့်ရနောက်ကြတော့ပုံစံ3ပြည့်ပြီးတော့မှလာတော့ခါကြမဲစင်းပိတ်သွားတယ်အခုတစ်ခေါက်ပါလာလို့နောက်တစ်ခေါက်လာကြည့်တာတစ်ခေါက်လည်းမပါတော့အဲ့ဒါအခုထပ်ပြည့်ရမယ
်မဲစင်းမယုံသူတွေကိုတက်ဆိုင်ရာကော်မရှင်ရုံးခွဲတွေမှာစက်တင်ဘာလ28ရက်နေ့နောက်ဆုံးထားပြီးတော့ပြင်ဆင်ကြရမှာဖြစ်ပါတယ်ဒီတစ်ခေါက်မဲစင်းမှာနာမည်စင်းမပါဝင်မှုဆိုရင်ပုံစံ3နဲ့ရှောက်ထားကြရမှာဖြစ်ပြီးတော့တည်ဆုံတဲ့သူတွေအပါဝင်မပါဝင်တဲ့သူတွေပါဝင်နေမယ်ဆိုရင်တော့ပုံစံ4နဲ့ဖြစ်စေအချက်အလက်တွေမှားရနေမယ်ဆိုရင်ပုံစံ4ကကင်နဲ့ပြန်လည်ရှောက်ထားရမှာဖြစ်ပါတယ်။နောက်ဆုံးထုတ်ပြန်တဲ့မဲစင်းဖြစ်တာကြောင့်အသက်18နှစ်ပြည့်ပြီးတဲ့သူတိုင်းလာမယ့်ရွေးကောက်ပွဲမှာမဲပေးနိုင်အောင်မဲစင်းတော့ရောက်ကြည့်ရှုကြဖို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေကတိုက်တွန်းနေကြပါတယ်ခင်ဗျာ။
ဒီသတင်းတော့ကိုထောက်အောင်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့တိုင်းပြည်လုံးပစ်ခတ်ရစေးစာချုပ်သတင်းဘက်ကိုအလဲပေးကြပါတယ်တိုင်းငလုံးပစ်ခတ်ရစေးစာချုပ် NCA မှာတိုင်းသားလက်နက်ကိုင်တပ်ဖွဲ့အားလုံးတပြိုင်နက်တည်းပါဝင်လက်မှတ်ရေးထိုးဖို့ဆိုတာမဖြစ်နိုင်တော့ဘူးလို့တိုင်းသားခေါင်းဆောင်တချို့ကပြောပါတယ်စက်တင်ဘာ9ရက်နေ့ကတိုင်းသားလက်နက်ကိုင်အဖွဲ့ထိပ်သီးခေါင်းဆောင်တွေနဲ့သမ္မတဦးသိန်းစိန်တို့တွေ့ဆုံခဲ့ပြီးနောက်ပိုင်းအခြေအနေတွေအရအခုလိုသုံးသပ်မှုတွေထွက်ပေါ်လာတာဖြစ်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝဲအောင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာတနေငယ်လုံးမှာတိုင်းသားလက်နက်ကိုင်တပ်ဖွဲ့22ဖွဲ့ရှိပြီးအဲ့ဒီတဲက18ဖွဲ့ကတော့ NCCT လို့ခေါ်တဲ့အစိုးရနဲ့အပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့အမည်နဲ့ NCA ဆိုတဲ့တနေငယ်လုံးဆိုင်ရာအပြစ်ရရေးစာချုပ်မှာ အဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးနိုင်ရေးကိုနှစ်တော်ကြာညှိနှိုင်းလာခဲ့တာဖြစ်ပါတယ် NCA စာချုပ်နဲ့ပတ်သက်လို့အစိုးရနဲ့မညှိနိုင်ပဲကြံနေခဲ့တဲ့အဖွဲ့တွေကတော့ UWSA ဝါတက်ဖွဲ့ NDAA မိုင်းလာအဖွဲ့ RCSSSC ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီနဲ့ NSCNK နာဂအဖွဲ့တွေပဲဖြစ်ပါတယ်အစိုးရနဲ့အတူ NCA စာချုပ်ကိုညှိနှိုင်းရေးဆွဲခဲ့ကြတဲ့NCCD 18ဖွဲ့တဲမှာမှ6ဖွဲ့ကိုခြံလှပ်ထားပြီးကြံ17ဖွဲ့နဲ့သာ NCA စာချုပ်လက်မှတ်ရေးထိုးဖို့အစိုးရကဖိတ်ခေါ်ထားပါတယ်။ကြံနေတဲ့6ဖွဲ့ကတော့တအောင်ပလောင်၊ကိုးကန့်၊လာဟု၊ရခိုင်အဖွဲ့2ဖွဲ့နဲ့ဝအမျိုးသားအဖွဲ့ချုပ်တို့ဖြစ်ပါတယ်။ဒါပေမဲ့လည်းတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးထိုးရေးကိုနှစ်ဖက်စလုံးကမူအဖြစ်လက်ခံထားစေဖြစ်ပါတယ်။ဒီလိုအခြေအနေတွေရှိပေမဲ့စက်တင်ဘာလ9ရက်နေ့ပြီးတော့မှသမ္မတဦးသိန်းစိန်နဲ့တွေ့ဆုံပြီးနောက်ပိုင်းလက်နက်ကင်အဖွဲ့အားလုံးအစိုးရနဲ့တပြိုင်တည်းလက်မှတ်ရေးထိုးဖို့ဆိုတဲ့အနေအထားဟာမဖြစ်နိုင်လောက်တော့ဘူးလို့သုံးသပ်ပြီးကြောင်း KNU အထွေထွေအတွင်းမှဖော်ထုတ်စောကွယ်ထူဝင်းကပြောပါတယ
်အခုအကုန်လုံးပေါ်လက်မှတ်တပြိုင်တည်းလက်မှတ်ရေးထိုးဖို့အတွက်တော့မဖြစ်နိုင်ဘူးဆိုတာအခုနောက်ဆုံးသမ္မတနဲ့တွေ့တဲ့အချိန်မှာတော့သိရတယ်ဒီအပေါ်မှာတချို့တိုင်းသားလက်နက်ဖွဲ့ကတော့သူတို့ကတော့အကုန်လုံးမပိုင်မထိုးဘူးဆိုတော့သူတို့ဆုံးဖြတ်ချက်ပဲတချို့အဖွဲ့တွေကတော့ NC ကိုလက်ခံတဲ့အဖွဲ့တွေနဲ့ထိုးသွားမယ်ဆိုရင်လည်းဒါကတော့တဖွဲ့ချင်းဆုံးဖြတ်မယ်ကိစ္စတော့ဖြစ်လာမယ်အဲ့လိုပဲမြင်တယ်လေနော်20အဖွဲ့အကုန်လုံးတစ်ခါတည်းပါမထိုးမယ်ဆိုလို့ရှိရင်လည်းအဲ့ဒီရပ်တည်တဲ့အဖွဲ့ရဲ့သဘောထားအပေါ်မှာပဲမူတည်တယ်လို့မြင်တယ
်အစိုးရဘက်ကတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုအဆင့်ခွဲထားပြီးတချို့အဖွဲ့တွေကိုပါဝင်သင့်တဲ့အချိန်ကျမှ NCA စာချုပ်မှာလာပြီးလက်မှတ်ရေးထိုးစေခြင်းနဲ့ဆန္ဒရှိနေတာပါဒါကြောင့်တပြိုင်နက်တည်းအားလုံးလက်မှတ်ရေးထိုးဖို့ဆိုတာမလွယ်ကူဘူးလို့မြင်ကြောင်းဖိုထိုဆော့ကွယ်ထူဝင်းကပြောပါတယ
်ခုကျွန်တော်တို့သမ္မတနဲ့တွေ့တဲ့အချိန်မှာသမ္မတကနေပြီးတော့အကုန်လုံးပေါ်ရေးမှုဆိုတာလက်ခံတယ်ဒါပေမဲ့ပါဝင်ရမယ့်အနေထားကတူတာမဟုတ်ဘူးတော်ပြောတာဖြစ်ပါတယ်တပြိုင်နက်ဒီလက်မှတ်ရေးထိုးပါတာတဲ့ပါဝင်သင့်တဲ့နေရာနဲ့စပ်ပါတာကပို့ပြီးတော့လက်တွေ့ကြတယ်ဆိုတဲ့သဘောပေါ်မှာကျွန်တော်တို့ကအဲ့ဒါပြန်လည်ပြီးတော့အခုလာမဲ့တိုင်းဒေသကအဖွဲ့ကြီးတဲ့တဲ့ဒီကောင်းဆောင်တွေပြန်ထိုင်မယ်ထိုင်ပြီးလို့ရှိရင်အဆုံးပြတ်မှာပေါ့တဖွဲ့ချင်းအဆုံးပြတ်ချက်အပေါ်မှာလည်းမတူတာဘူးနော
်စတေမာလာ24ရက်ကနေ26ရက်ထိလုပ်မဲ့တိုင်းသားလက်နက်ကင်ထေသီးညီလာခံကိုထိုင်းနိုင်ငံချင်းမိုင်မှာပြုတ်လုသွားဖို့ရှိပါတယ် NCA စာချုပ်မှာလောလောဆယ်လက်မှတ်မထိုးနိုင်သေးတဲ့အဖွဲ့တွေအတွက်လာမယ့်ကာလမှာပြုတ်လုမဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်နိုင်ခွင့်ပေးဖို့နဲ့အာမခံချက်ရရှိဖို့ကိုအစိုးရနဲ့ညှိနှိုင်းနေစေဖြစ်တယ်လို့ဖရိုဆော့ကွယ်ထူးဝင်းကပြောပါတယ်
တဖွဲ့ရဲ့ဆုံးပြမယ် DNC ကိုလက်ခံတယ်လားလက်ခံပြလို့ရှိရင်အကုန်လုံးပါမထိုးမလားအဲ့ဒါတော့ရှင်းတဲ့ရမယ်ကိစ္စပဲဒါပေမဲ့ account ထဲပေါ်တဲ့နေရာမှာအကုန်လုံးပါဝင်မှုကိုမရဘူးဆိုလို့ရှိရင်ဘာမှမထိုးတော့ဘူးဆိုတဲ့သဘောတော့မဟုတ်ဘူးလက်မရေးထိုးနိုင်ခြင်းမရှိတဲ့အဖွဲ့တွေကလည်းနိုင်ငံရေးမှာတွေ့ဆုံဆွေးနွေးခွင့်မှာပါဝင်လာရမယ်စစ်ရေးရအမကရရှိရမယ်လူမှုရေးအမကရရှိရမယ်ဒါတွေကိုဆိုလိုတာပေါ့နော
် NCA ဆိုရောက်လက်မရေးထိုးမထိုးဆိုတာနဲ့ပတ်သက်လို့KNU ကရင်အမျိုးသားအစည်းအရုံးရဲ့သဘောထားကိုအထွေထွေအတွင်းမှဖရိုဆော့ကွယ်ထူးဝင်းကအခုလိုပြောပါတယ
် KNU သဘောထားကတော့ NTA အခုရလာတဲ့တီပြူမှုကြောပေါ့ NTA ကိုလက်ခံတယ်နော်အဲ့မှာလက်မရေးချိုးမဲ့လည်းငယ်ဖွဲ့စည်းနေပတ်သက်ပြီးတော့အကုန်လုံးဆိုတဲ့ NCCT တဲမှာပါတဲ့16ဖွဲ့နောက်ပြီးတော့ ABS တဲပါဆို16ဖွဲ့ဒီအပေါ်မှာရတီပြူတော့အစီတော့မကြိုက်ဘူးနီလရှာမယ်သူတို့ပါလာနေတဲ့အစီအကပါလာနိုင်ဖို့အတွက်ပေါ့ဒီလရှာမယ်ဆိုတာနှစ်ဖက်စလုံးကသဘောထားရှိတာပြီးတာဖြစ်တယ်လ
ေ NCA တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးဆိုတဲ့သဘောအတိုင်းလက်နက်ကင်အဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးမှသာအတိပယ်ပြေဝတဲ့စာချုပ်ဖြစ်လာမှာပေါ့လို့ယူဆထားတဲ့အဖွဲ့တွေရှိသလို NCA ကိုလက်မှတ်ရေးထိုးလိုက်ခြင်းအဖြစ်ပုံမှန်ဆက်ခွန်တစ်လို့လူသိများတဲ့မတရားအသင်းကြီးညာခံထားရတဲ့အခြေအနေအောက်ကနေလွတ်မြောက်ပြီးလုံစရာတွေကိုရှေ့ဆက်လုတ်သွားနိုင်မယ်လို့ယူဆနေကြတဲ့အဖွဲ့တွေလည်းရှိနေပါတယ်ခင်ဗျာ
နိုင်ငံလုံးအပြစ်ခတ်ရစေရေး NCA စာချုပ်နဲ့ပတ်သက်ပြီးတော့ကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ်။မကြာခင်မှာတော့အစည်းအဝေးဒုတိယပိုင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစည်းအဝေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန်မ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
အမေရိကန်တန်ကနေစက်တင်ဘာ15ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9:00နာရီထီလိုင်းဒိုမီတာ30 40 50နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်စီးပွားရေးကဏ္ဍမှာဆိုရင်တော့
ကျွန်တော်တို့ကဒီလက်ရှိဒီထုတ်ပြန်ထားတဲ့စီးရင်စရာတွေရပါတော့။ရည်ရည်နှမျိုးမှုကကျွန်တော်တို့ကအသက်အမှား
လေးရည်မှုရဲ့နောက်ဆက်တွဲလေယာစိုက်ပျိုးရေးကဏ္ဍပြန်လည်ထူထောင်ရေးနဲ့ဆိုင်တဲ့ကိစ္စတွေကိုမြန်မာနိုင်ငံစံစဘာအတင်းချုပ်ဒုတိယဥက္ကဋ္ဌဒေါက်တာဆိုးထွန်းနဲ့ဆက်သွယ်ပြီးများတင်ပြထားတာကိုနားဆင်ရမှာဖြစ်ပါတယ်။ဒါပြင်သုတဆွန်လင်အမေရိကန်တခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါ။ဒီတဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုနားဆင်ရမှာပါ။ဦးစံမိုးဝေကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
။ပထမဦးဆုံးတင်ပြပေးမှာကတော့ဥရွှေမန်းကိုဖြုတ်ချလိုက်တာကြောင့်စိုးရင်စရာအခြေအနေကိုရောက်သွားစေတယ်လို့ထိပ်တန်းအမေရိကန်ရာရှိတယောက်ကပြောတဲ့အကြောင်း Reuters သတင်းဌာနကရေးသားထားပြီးတော့ Google Express Online မှာဖတ်လိုက်ရတဲ့ဆောင်းပါးဖြစ်ပါတယ်။မကြာသေးခင်ကအာဏာရပါတီကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်ကိုပါတီအကြီးအကဲနေရာကနေဖယ်ရှားပစ်လိုက်တဲ့ဖြစ်ရပ်ကမြန်မာနိုင်ငံရဲ့နိုင်ငံရေးရာသီဥတုပေါ်စိုးရိမ်စရာဖြစ်စေခဲ့တယ်လို့စစ်အာဏာရှင်အုပ်ချုပ်စဉ်ကာလကိုပြန်ပြီးတော့သတိရအောင်လှုပ်လိုက်တယ်လို့လည်းဖြစ်စေတယ်ဆိုပြီးတော့အမေရိကန်တန်တမန်ကပြီးခဲ့တဲ့တောက်ကြတွေကပြောဆိုလိုက်တယ်လို့အစချေရေးသားထားပါတယ်။အရှိအရှာနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြီးဝန်ကြီးဒန်နီယယ်ရာဆယ်ကဝါရှင်တန်အခြေစိုက်ပညာရှင်အဖွဲ့ဖြစ်တဲ့ Carnegie Endowment for International Peace အဖွဲ့ကိုပြောဆိုလိုက်တာဖြစ်တယ်လို့ရေးသားထားပါတယ်။ Mr. Russell ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးဥရွှေမန်းကိုပါတီခေါင်းဆောင်အဖြစ်ကနေဖယ်ရှားခဲ့တဲ့ကိစ္စနဲ့လမ်းမဲ့ရွေးကောက်ပွဲအကြောင်းကိုမြန်မာထိပ်တန်းအရာရှိတွေနဲ့ဆွေးနွေးခဲ့ပါတယ်။ရွေးကောက်ပွဲကျင်းပဖို့တုံးလာလို့နေပြည်တော်မှာရှိတဲ့ပါတီဌာနချုပ်ကိုရဲတွေနဲ့စစ်သားတွေဝိုင်းထားပြီးတော့ဥရွှေမန်းကိုခေါင်းဆောင်နေရာကနေဖယ်ရှားပစ်လိုက်တာပါ။အာဏာရပါတီအနေနဲ့ပါတီတွင်းရေးရာကိစ္စကိုဆုံးဖြတ်ပိုင်ခွင့်ရှိပါတယ်။ဒါပေမဲ့မြန်မာနိုင်ငံအတွင်းမှာတော့ဒီဖြစ်ရပ်ကိုလူတော်တော်များများကစစ်အာဏာရှင်လက်ထက်ကာလကိုပြန်ပြီးတော့သွားနေတယ်လို့ပဲလို့ရှုမြင်ကြတယ်ဆိုပြီးတော့ Mr. Russell ကပြောတဲ့အကြောင်းရေးသားထားပါတယ်။ခီးစဉ်တွင် Mr. Russell ဟာလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အစိုးရရွေးကောက်ပွဲကော်မရှင်ဒေါအောင်ဆန်းစုကြည်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။သူ့အနေနဲ့သဘောပေါက်တာကတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဟာခွက်တွေအပြစ်နာစာတွေရှိနေတယ်ဆိုတာပါပဲလို့သူကပြောပါတယ်။ဒီလိုအပြစ်နာစာတွေကလွှဲရင်ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ပေါ်အများယုံကြည်လက်ခံလာရေးအတွက်အရေးပါတဲ့ခြေလှမ်းဖြစ်နိုင်ပါတယ်ဆိုပြီးတော့ပြောတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။အပြစ်စုံကို Google Express မှာဖတ်ရှုနိုင်ပါတယ်။နောက်ဆက်လက်တင်ပြပေးမှာကတော့မြန်မာစစ်ဗိုလ်ချုပ်တွေဟာရေရှည်ကစားပွဲမှာပဲဆက်ပြီးတော့ရှိနေအောင်မယ်ဆိုပြီးဒီ RLD online မှာအောင်စော်ရေးသားထားတဲ့သုံးသက်ချက်ဆောင်းပါးဖြစ်ပါတယ်။ခိုင်လုံတဲ့အချက်ကတော့မြန်မာစစ်တပ်ဟာသူပိုင်ဆိုင်ထားတဲ့မြန်မာနိုင်ငံရေးနေမြေကနေထွက်ခွာသွားဖို့မရှိသေးဘူးလို့ဆောင်းပါးကိုစတင်ထားပါတယ်။ထိပ်တန်းဗိုလ်ချုပ်ကြီးတွေဟာဒေတာတွေနဲ့အိနီနာချင်းနိုင်ငံတွေမှာကြုံနေရတဲ့တင်ငန်းစာတွေကိုလေ့လာထားကြတယ်လို့ဆိုပါတယ်။အထူးသဖြင့်အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကဖြစ်တယ်လို့យေတာထားပါတယ်။ဘိုးချုပ်မှုကြီးမင်းအောင်လှိုင်ရဲ့လွတ်ပုံကိုင်ပုံတွေကိုစောင့်ကြည့်ရုံနဲ့ရိုးရိုးလေးသိနိုင်ပါတယ်လို့လည်းយေတာထားပါတယ်။ကာကွယ်ရေးဦးစီးချုပ်ဟာလွန်ခဲ့တဲ့နှစ်တွေအတွင်းထိုင်းနိုင်ငံကိုအကြိမ်ပေါင်းများစွာတွားခဲ့ပါတယ်။ဒါဟာဘလောက်ရင်းနှီးမှုတွေတိုးများနေတယ်ဆိုတာကိုပြသနေတာပါ။2014ခုနှစ်မေလထိုင်းနိုင်ငံမှာအာဏာသိမ်းတော့ဘိုးချုပ်မှုကြီးမင်းအောင်လှိုင်ကထိုင်းဘိုးချုပ်တွေရဲ့လုပ်ရက်ကိုချီးကျူးခဲ့တယ်လို့ထောက်ပြထားပါတယ်။ဒါရင်မကမြန်မာစစ်ကောင်းဆောင်ဟာအင်ဒိုနီးရှားနိုင်ငံနဲ့လည်းဆက်ဆံရေးကိုခိုင်မာအောင်လုပ်ခဲ့ပြီးမြန်မာဗိုလ်ချုပ်တွေနဲ့အစိုးရအရာရှိတွေဟာအင်ဒိုနီးရှားနိုင်ငံကိုပုံမှန်သွားရောက်နေခဲ့ကြတယ်လို့ဆိုပါတယ်။နေပြည်တော်သတင်းရက်ွက်ရဲ့ပြောဆိုချက်အရအချိန်မတန်ခင်စစ်တပ်ရဲ့ချုပ်ကန်မှုကိုရှော့မပေးဖို့အင်ဒိုနီးရှားအရာရှိတွေကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအကြံပြုခဲ့တယ်လို့យေတာထားပါတယ်။နှစ်နိုင်ငံစစ်ဖက်အရာရှိတွေက2014ခုနှစ်ဖေဖော်ဝါရီလမှာတွေ့ဆုံခဲ့စဉ်စစ်အသုံးစရိတ်ဘယ်လိုစီစဉ်ရလဲဆိုတာကိုလက်ညှိုးမှုပေးခဲ့တဲ့စသဖြင့်យေတာထားပါတယ်။အပြည့်အစုံကို irawadi.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
တော်ရရှိများရှင်အခုချိန်ဟာတိုင်းရင်းသားဒေသတွေကိုဒေါအောင်ဆန်းစုကြည်စီယုံရင်ခီထွက်နေတဲ့ကာလဖြစ်ပါတယ်။တိုင်းရင်းသားတွေနဲ့ဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီဟာဘလောက်အထိလက်တွဲနိုင်ကြမလဲ။အကျိုးစီးပွားချင်းထိတ်တိုက်တွေ့နိုင်သလား။တူညီမှုရှိနေသလား။သ တော်ရရှင်တွေရဲ့အမြင်ကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားစီလိုပါတယ်ကိုယ့်ရဲ့အမြင်သဘောထားတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်
ပါစနေနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုဖိတ်ခေါ်ပါရခင်ဗျာ VOA ကနေအင်္ဂါနေ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့ American Indian အသုံးအနှုန်းနဲ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒေါ်လာလာဇန်ကတင်ပြပေးထားပါတယ်ခင်ဗျာ
ဒီနေ့မြတ်တွေ့တင်ပြမယ့် Idiom အသုံးကတော့
Beating a dead horse.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက B-E-A-T-I-N-G Beating ကရိုက်တာနှက်တာ A-D-E-A-D Dead Theta H-O-R-S-E Horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံကောက်ဒီပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါ။ခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်တီသဲတဲ့ရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီးပါသူကအသက်သာအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညလုံးချက်မရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်လာတဲ့စီစဉ်တင်ဆက်တဲ့မြခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုကစပြီးတော့ပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ရမှာပါ။မြန်မာနိုင်ငံမှာဖြစ်သွားခဲ့တဲ့ရေကြီးမှုတွေတဲ့စပားအဓိကစိုက်ပျိုးတဲ့ဒေသတွေပါသွားတဲ့အတွက်မြန်မာနိုင်ငံကနေပြည်ပကိုဆန်တင်ပို့တဲ့နှုတ်ထိခိုက်နိုင်တယ်လို့မြန်မာနိုင်ငံဆန်စပားအသင်းချုပ်ကတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်တောင်သူတွေသမားတွေရဲ့တဦးချင်းဝင်ငွေတင်တာမကပဲတိုင်းပြည်စီးပွားရေးတစ်ခုလုံးကိုပါထိခိုက်စေနိုင်တယ်လို့ဆိုပါတယ်ရေကြီးမှုရဲ့နောက်ဆက်တွဲလျာစိုက်ပျိုးရေးကဏ္ဍပြန်လည်ထူထောင်ရေးနဲ့ဆိုင်တဲ့ကိစ္စတွေကိုမြန်မာနိုင်ငံဆန်စပါးအသင်းချုပ်ဒုတိယဥက္ကဋ္ဌဒေါက်တာစိုးထွန်းနဲ့ဆက်သွယ်မြင်ယံပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍအပိုင်း1အဖြစ်နဲ့ကိုဇော်ဝဲလိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
မနက်ငယ်ရဲ့စီးပွားရေးကိုတော်တော်လေးဒီစံစဘာပြပတင်ပို့မှုကဟိုအခေယာကြတဲ့နေရာမှာရှိနေတော့ဆရာဒီဟာကဘလောက်ထိများမြန်မာစီးပွားရေးတခုလုံးမှာဟိုရခိုင်တို့အဖြစ်ပဲဘလောက်များကြီးမားပါသလဲကျွန်တော်တို့ဒီစံတင်ပို့မှုကအ
ဲကျွန်တော်ကတော့ဒီဟိုပေါ့နေရာထွက်ကုန်ပေါ့အပီ project တွေအနေနဲ့ကတော့စံစဘာတို့ဂျန်နဲ့ဒီပြောင်းလို့နောက်တစ်ခါကျွန်တော်ဘာပြောမလဲဆိုရင်ပေးတို့ပေါ့နော်ဒါတွေအကုန်လုံးပေါ့ကျွန်တော်ပြောမယ်ဆိုရင်တော့ဒီလေယာဆက်ရေးကဏ္ဍရဲ့ GDP ရဲ့30%လောက်နီးပါးဒီလေယာဆက်ကြီးထွက်ပေါ်လာနေပြီးတော့ကြာတာဖြစ်တာပေါ့နော်အဲ့တော့ခုနကအခုအဓိကအထိခိုက်တော့တယ်ခုနကလေယာဆက်ကြီးဆိုတာစပားနဲ့အခြားလေယာထွက်ပေါ်မှုကြီးအထိခိုက်တယ်ဆိုတော့ကျွန်တော်တို့ကဒီ impact တော့ကျွန်တော်တို့ကြီးမားတဲ့ impact တခုဖြစ်လာတာပေါ့နော်ဒါ GDP ရဲ့ impact ဖြစ်တယ်လို့ပဲဒီနေ့ပို့ဆိုတာကျွန်တော်တို့ရဲ့ဒူးငင်းဝင်ငွေပေါ့နော်မိသားစုတိုင်းဝင်ငွေအထိခိုက်မှုတို့ရဲ့စီးပွားရေးသူမျိုးရေးပညာရေးကျမရေးထိခိုက်မှုဟာကြီးမားတဲ့နေထိုင်မှုရှိပါတယ်။လောလောဆယ်ကျွန်တော်အနေနဲ့ဒါ export အနေနဲ့ပြန်ကြည့်မယ်ဆိုတော့မှဒီယူနစ်ပေါ့နော်ဘယ်နိုင်ငံတွေမှာတော့မှကျွန်တော်တို့မနေ့ကနေ့ရှင်အမေရိကန်ဒေါ်လာ300ကျော်300နီးပါးလောက်ကျွန်တော်တို့ကလက်ရှိရ ကျွန်တော်တို့ဒီတိုင်းကလာတို့နိုင်ရှင်ကြရရောနေနေအတွေ့တာပေါ့နော်အဲဒီတိုင်းမြေကြီးကြီးရမလဲထိခိုက်နိုင်တယ်ခုနဒီ
ဖွဲ့စည်းရွှေ့ချက်ထားတဲ့အထက်မှာတော့ကျွန်တော်ကရေအစားပြည်ခုနဆန်သမားအစားပြည်တန်တူတောင်မှုနေလုံးမေကန်ဒေါ်လာ1,800,000ကျော်လောက်ကျွန်တော်ကကုန်ကြမယ်လို့ခန့်မှန်းထားရှိတယ်ပေါ့နော်။ဒါရှိတော့ဒေါ်လာအေဂျင်စီလူလာတာတော့ဒါဒေါ်လာ1,800,000ကျော်လို့ကျွန်တော်ရရှိနေပြီပေါ့နော်။ဆရာတို့အခုဒီဟိုမြန်မာနိုင်ငံတွားမှာရေကြီးသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံစံကုန်သတ် အရင်အခါတိုင်းနဲ့တော့ရော့မယ်ဆိုတော့သိတာတလောက်ရှိတယ်ပေါ့နော်ဆရာတို့ဘလို့အချက်လက်တွေရထားပါလဲ
ဟောဘောကျွန်တော်တို့ကဒီလက်ရှိဒီထုတ်ပြန်လာတဲ့စင်းစရားတွေရပါတော့ရည်ရည်နှမျိုးမှုကကျွန်တော်တို့ကအသက်တမ်းမှ၄တန်းကျော်ရှိတယ်လေဒီကပါနော်အဲ့ဒီမှာမှကျွန်တော်တို့ကလုံးဝထိခိုက်ပျက်စီးသွားတော့ဧက၈သိန်းကျော်ရှိတာပါနော်ဧက၈သိန်းကျော်မှာကကျွန်တော်က၄သိန်းကျော်တော့ပြန်ဆန့်နိုင်တယ်ဒီ၃သိန်းကျော်၄သိန်းနီးပါးလုံးဝပြန်မဆန့်နိုင်ဘူးပေါ့နော်ဒါစင်းစရားတွေရတယ်လို့ပေါ်ပြတာပါနော်ကျွန်တော်တို့ကဒီနေ့လုံးစံစဘာကျွန်တော်တို့စိုက်တာတော့စုပေါင်းကျွန်တော်တို့ကမိုးစဘာ15တန်းကျော်16တန်းလူစဘာ3တန်း19တန်းတော့ကျွန်တော်ကစိုက်တာပါနော်အရိယာနေပြီးတော့ဆန်ထွက်တဲ့ပေါ်ဆန်ယူထွက်တဲ့ဟာကျွန်တော်တို့တစ်နှစ်ကိုတန်ချိန်14တန်းမက်ထရစ်တန်ထွက်တာပေါ့နော်။တန်ချိန်14တန်းထွက်တဲ့ထဲမှာခုနကကျွန်တော်တို့19တန်းမှာကျွန်တော်တို့ပြည့်စည်တာဒါ4သိန်းဆိုရင်အပြန်ပြင်းရတော့ကျွန်တော်တို့ကရကန်လုံးပြန်တွက်မယ်ဆိုရင်အများဆုံးကျွန်တော်တို့ကဝါလောက် 2.5 တောက်ကျွန်တော်တို့ကရှိတာပေါ့နော်။ဒါကြောင့်မှ900ကျော်လုံးရှိရဆိုတော့ကျွန်တော်ကခုနဆန်တန်ချိန်14တန်းမှာပြန်တွက်ရင်တော့လေအများဆုံးတန်ချိန်3သိန်းခွဲ4သိန်းတော့ကျွန်တော်တို့ကရောရေရောရတဲ့ထွက်ရောရတဲ့ဆိုတဲ့သဘောတော့ကျွန်တော်တို့ရှိပါတ
ယ်။ချို့လေသမားတွေညီကြတာကြားနေလို့ပါ။သဘောကသူတို့လေတွေပြတ်သွားတယ်ပြန်လဲစိုက်ပျိုးဖို့အတွက်သူတို့အရင်နေမရှိဘူးပေါ့နော်။အ ਨੇ ဆုံးအဆင့်မျိုးစဘာတောင်သူတို့မှမကြံတော့ဘူးဆိုတဲ့ပုံစံပါဆိုတော့သူတို့ကဒီနေ့ထွက်လာတဲ့စဘာဟိုဆရာလည်းတည်တဲ့အတိုင်းပဲဆရာတို့ကပို့တိမှာပါ။ဒီနေ့ထွက်လာတဲ့စဘာရတဲ့ငွေနဲ့တခါမျိုးစဘာနောက်နေ့အတွက်ပြန်စုအဲ့လိုမျိုးလေပတ်နေကြရတာဆိုတော့ဟိုစောစောဆရာပြောသလိုအချိန်မီဟိုဟိုပညာရှင်တွေကလည်းပြောပါတယ်အခုဒါရေကြီးသွားတဲ့ဥစ္စာနည်းနည်းစောတော့ဟိုဟာပေါ့သူတို့ပြန်ဆိုင်ဖို့အချိန်တော့နည်းနည်းရှိသေးတယ
်အလင်းမီ
အလင်းမီလုံနိုင်ရင်တော့ရပါတယ်လို့သူတို့ကပြောတော့ဆိုတော့ဆရာတို့အနေနဲ့ကလယ်သမားတွေကိုအချိန်မီပြန်ဆန့်နိုင်အောင်မျိုးစဘာတွေပြန်ပြီးတော့ထောက်ပံ့ပေးတာရှိသလားအကူအညီပေးတာရှိသလားဗျအ
ဲသူကတော့စွားဆီစီကတော့ဒီဒီကဟိုသူကမျိုးစဘာတည်နေအောင်ပြန်ပြီးထောက်ပံ့တဲ့ဟာတော့သူတို့လုပ်နေရရှိတယ်ပေါ့နော်ဒီကမျိုးစဘာတည်ပေါ့နော်ကျွန်တော်တို့တစုဝင်တို့ကကြက်တောင်းဆိုပြီးတော့လက်ရှိတော့ထောက်ပံ့တာတော့ရှိပါအဲနောက်နိုင်ငံကအဖွဲ့အစည်းတို့တွေရတဲ့ဒါခုနကဒီပြန်တဲ့မှာ UN ဝက်ပြည်သူဟာမျိုးရတဲ့ဒီမျိုးစဘာထောက်ပံ့မှုတို့တော့ရှိတယ်နောက်ကျွန်တော်တို့မြန်မာနိုင်ငံစံတော်အသင်းချုပ်အနေနဲ့လည်းဒီမျိုးစဘာထောက်ပံ့နေနောက်မျိုးစွာရရှိမှုတွေဆောင်ရွက်ပြီးတယ်နောက်တစ်ခါခုနကကျွန်တော်ပြောတဲ့ဒီနေရာသုံးဆက်စည်းကိရိယာတွေနဲ့အားလိုက်ဝင်ဆောင်မှုစနစ်ဆောင်ရွက်ပြီးတာရှိတယ်ပေါ့နော်အဲဒီနိုင်ငံတွေရတယ်အခုဆက်ပစီကိရာနဲ့ပတ်သက်ပြီးတော့ဒါ trader လို့ခေါ်ပထမဆက်တို့ခါမျိုးတွေတန်ဖိုးပူနေတာမျိုးတွေရှိတယ်။ဒါပေမဲ့ဒါရာနှုန်းကြီးတော့ဟိုဆောင်ရွက်ပြီးနေတာတော့မဟုတ်ဘူးပေါ့နော်။မဟုတ်ဘူးဆိုမှလည်းခုနကကျွန်တော်ဆရာခုနကဆွေးနွေးသလိုပေါ့။ဒါသမားတူကြီးအနေနဲ့ထိခိုက်မှုကတော့များတယ်။ဟိုတကယ်မြင်းတို့သွားတဲ့လူတွေကတော့ပြန်နေနေတူရတာခက်တယ်။ဟောဒီစားလိုက်ပြောလဲချုပ်ဒီစားကြီးကတော့ပြန်နေနေတူရတာခက်တယ်ပေါ့နော်။အဲဆိုတူတော့လည်းပဲတကယ်ငယ်တို့တိုင်းတာနဲ့ပြန်ပြောတဲ့ခါကျရင်တော့ခုနကကျွန်တော်တွေ့ပြသလိုပေါ့နော်။ဟိုဒီနိုင်ငံဟိုတိုင်းတာလည်းကျွန်တော်ကြည့်နေတော့လေဒါဟိုကျွန်တော်တို့အနေနဲ့ဟိုခုန export ပေးတယ်45ရေးပေးတယ်ပဲကြောက်မလို့အဲ့ဒီမှာ export ဘောလုံးကတော့အနည်းဆုံး4သိန်းခွဲ5သိန်းတော့တော့ပါတန်းနေပေါ့အဲ့ခုနပြစီးွားတဲ့ဟာလည်း3သိန်းကျော်လောက်ရှိရဆိုတော့ဟိုနေကုန်တစ်ခုကမေးစရာရှိတာကိုစားနေကြပုံလုံးကြီးကိုထိခိုက်မလားမထိခိုက်ဘူးလားဆိုတော့အတချို့ကလည်း FPO လို့ဘာလို့ကလည်းသုံးတတ်တာပေါ့နော်ဒါစားနေကြကိုထိခိုက်နိုင်တဲ့နေရာရှိရပေါ့နော်ဒါတော့ကျွန်တော်တို့အနေနဲ့ဘလောက်ပြန်တဲ့စိုက်ပြိုးနိုင်မလဲဘလောက်ပြန်တဲ့ထူတော်လေးလုပ်နိုင်မလဲပုံတွေမူတည်တာပေါ့နော်ဒါပေမဲ့ကျွန်တော်တို့ကြည့်ရတာတော့ဟိုဘလို့ရှိတယ်ဆိုရင်ခုနကဒီလက်ရှိရတဲ့စင်းစရာပေါ့ဒါလည်းစင်းစရာတော့ဘလောက်မှန်မယ်မှားမယ်ကျွန်တော်တို့ပြောရတာခက်တယ်ပေါ့နော်ဆိုတော့ဒီပုံပေါ်အတွက်ချက်ကြည့်တော့ခုနရှင်းပြသလိုပါပဲဒီဘက်ကကျွန်တော်က Facebook ပြည့်တဲ့ရှိတယ်အခု Facebook 15နှစ်ပြန်ဖွင့်တော့မှ Facebook ပြန်ပို့နိုင်မလားဆိုတော့အများစုကမပို့နိုင်ဘူးမူဆယ်မှာလောက်ရလူတွေကြီးအစံသမားတွေပါတွေ့တယ်ကဘာလို့လဲသိမီးတော့တရားရောက်နေကြတယ်နော်ယူရီးယားတရားဝယ်မှုဆရာတရုတ်ပြည်ကိုတင်ရောင်းတယ် ရောက်စကားနေပြန်ဖွင့်တဲ့အချိန်မှာဆန်ဝယ်နိုင်မလားလို့ဒီစည်းနဲ့မဝယ်နိုင်ဘူးလေ။အားလက်ရှိ6သိန်းသေးလောက်ရှိနေတယ်ပေါ့နော်။အဲ့တော့ဒီထားမိုးရှိတဲ့ဘက်ကြောင့်ပြန်ဖွင့်လိုက်တော့လည်းပဲဆန်သေးဆက်ပြီးတက်နေရဆိုရင်တော့ရောက်လို့ရောဝယ်လို့ရောသဘောရကျွန်တော်အေးဆိုးပို့တယ်မှာမဟုတ်ဘူးလူမပို့မှာမဟုတ်ဘူး။
သောဝင်လိုက်စီစဉ်ပြန်ဆက်တဲ့ပတ်စင်စီဝါရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့သုတဆုံးလေအမေရိကန်တခွင့်အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကိုအောင်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
စက်တင်ဘာရဲ့ပထမဆုံးတနင်္လာနေ့ဟာအမေရိကန်အလုပ်သမားနေ့ဖြစ်ပါတယ်ဒီနေ့မှာသမ္မတဥပမာကအစိုးရအတွက်လွတ်လွတ်ပေးနေတဲ့ကန်ထရိုက်ဝန်ထမ်းတွေအတွက်အထူးအခွင့်အရေးတရက်ကိုလည်းလက်မှတ်ရေးထိုးအတည်ပြုပေးခဲ့ပါတယ်။ကဲဒီအကြောင်းလေးမပြောခင်မှာအမေရိကန်ပြည်အောင်စုမှာအလုပ်သမားအခွင့်အရေးဘယ်လိုစပြီးတော့ရရှိလာခဲ့ကြသလဲဆိုတဲ့အကြောင်းကိုအရင်ဆုံးပြောပြပေးအောင်လားမစမွေခလေးလုတ်သားဥပဒေအကြောင်းနဲ့စလိုက်ကြအောင်ပါ။
ကောင်းပါပြီကိုအောင်ရေစက်တင်ဘာလ1ရက်နေ့1916ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုရဲ့လွှတ်တော်ကနေပြီးတော့လုပ်ငန်းခွင်အတွင်းကကလေးငယ်တွေရဲ့အခွင့်အရေးကိုအကာအကွယ်ပေးနိုင်မှုပထမဆုံးပြည်ထောင်စုဥပဒေတရက်ကိုပြဋ္ဌာန်းခဲ့ပါတယ်။ဒါဟာကလေးလုပ်သားအလွန်အကျွံသုံးစွဲနေတာကိုရပ်ပစ်ဖို့ရာစုနှစ်နဲ့ချီလှုပ်ရှားဆောင်ရွက်သူတွေရဲ့အောင်မြင်မှုလည်းဖြစ်ပါတယ်။အသက်16နှစ်အောက်ကလေးတွေဟာအထည်ကျုပ်ဆက်ယုံမိုင်းနဲ့တခြားဆက်ယုံတွေမှာလောက်ခလာစားနည်းနည်းလေးနဲ့နိုင်ပေါင်းအတော်ကြောင်အလုပ်လုပ်ကြရတာပါ။
ဒါပေမဲ့လည်း1918ခုနှစ်မှာအမေရိကန်တရားရုံးချုပ်ကလွှတ်တော်ဟာသူ့ရဲ့လုပ်ပိုင်ခွင့်ကိုကျော်လွန်ပြီးတော့ဒီစီးပွားရေးဆိုင်ရာကိစ္စရပ်တွေမှာပါပါဝင်ဆောင်ရွက်နေတယ်ဆိုပြီးအဲ့ဒီကလေးလုပ်သားဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်။1930ခုနှစ်တွေမတိုင်ခင်မှာဒီဥပဒေကိုပြဋ္ဌာန်းနိုင်ဖို့လွှတ်တော်ဟာနှစ်ကြိမ်ကြိုးစားခဲ့ပေမဲ့လည်းမအောင်မြင်ခဲ့ပါဘူး။ Rhode Island Tech သို့အလုပ်သမားရေးရာသုတေသနဌာနက Scott Molloy ကတော့ပထမဆုံးအကြိမ်ပြဋ္ဌာန်းခဲ့တဲ့ဒီဥပဒေဟာဆောင်ရွက်ပုံမှန်သာရှိပြီးတကယ်တမ်းတော့ဒီဥပဒေကိုအကောင့်ထဲပေါ်ဆောင်ရွက်တာမျိုးမရှိဘူးလို့ဆိုပါရခင်ဗျ
။ဟုတ်ပါတယ်။1938ခုနှစ်အရောက်မှာတော့လွှတ်တော်ကနေအခြေခံအလုပ်သမားအခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေတရက်ကိုပြဋ္ဌာန်းခဲ့ပြီးတော့နိုင်ငံတွင်းမှာအနိုင်ဆုံးလုံအားကတရက်တာအလုပ်ချိန်စာတာတွေကိုသတ်မှတ်နိုင်ခဲ့တဲ့အပြင်ဒီဥပဒေကိုအကောင့်ထဲပေါ်ဖို့အတားဆီးဖြစ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအချက်တွေအားလုံးကိုလည်းဖယ်ရှားပြစ်နိုင်ခဲ့ပါတယ်တဲ့ကိုအောင်အောင်ရေ
။ဟုတ်ပါတယ်ဗျာ။အကောင့်ဘက်ကိုတဆင့်ပြီးတဆင့်ပို့တိုးပြီးတော့လုံးမှသာပြုပြင်ပြောင်းလဲရေးအစ်စ်အမန်းလို့ပြောရမှာပေါ့မဆုမွေအခုတခါဒီတရက်အလုပ်လုပ်ချိန်၈နာရီတတ်မှတ်ပေးတဲ့ဥပဒေအကြောင်းကိုဆက်တင်ပြပေးရစေခင်ဗျာ1916ခုနှစ်စက်တင်ဘာ3ရက်နေ့မှာအမေရိကန်လွှတ်တော်ကနေအဘရမ်ဆန်ဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ဒီဥပဒေအရမြရထားလန်ဆောက်လုပ်တဲ့အလုပ်သမားတွေအပါအဝင်အလုပ်သမားအားလုံးတရက်ကို၈နာရီသာအလုပ်လုပ်ရတော့မှာပါအင်အားကောင်းတဲ့မြေထားလုပ်သားသမဂ္ဂကနေမြေထားလုပ်ငန်းတစ်ခုလုံးနှီးပါအပေါ်တက်ရောက်မှုရှိနိုင်တဲ့ဒီဥပဒေပြဋ္ဌာန်းပေးဖို့လာပေါင်းအတော်ကြာစီယုံလှူရှာမှုတွေလည်းပြုလုပ်ခဲ့ကြပါတယ်။တရက်ကို12နာရီကနေ15နာရီကြာလှုပ်လှုပ်ကြရတာကြောင့်လုပ်ငန်းခွင်မှာမတော်တဆမှုတွေပိုဖြစ်ပွားလာနိုင်ပြီးတနည်းတာအဆုံးမှာအလုပ်သမားတွေကအလွန်ပင်ပန်းကြတယ်လို့ဒီမြေထားသမဂ္ဂကပြောပါတယ်။
မီးရထားလဲလှူသားသမဂ္ဂတွေကနေတနိုင်ငံလုံးမှာဆန္ဒပြမယ်လို့ချင်းချောက်ပြောဆိုအပြီးမှာနောက်ဆုံးမှာတော့လွှတ်တော်ကဒီဥပဒေကိုအတည်ပြုပေးလိုက်တာပါအဲ့ဒီနောက်တခြားအလုပ်သမားသမဂ္ဂတွေကလည်းပါဝင်လာပြီးတဲ့နောက်မှာအဘရမ်ဆမ်ဥပဒေအရတရက်ကိုအလုပ်ချိန်၈နာရီတပတ်ကိုအလုပ်လုပ်ရက်၅ရက်သတ်မှတ်ပြီးတော့စိတ်ဆက်ညှိနှိုင်းခဲ့ကြပါတယ်ရှင
်လွန်ခဲ့တဲ့တနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုမှာတော့အလုပ်သမားနေ့ဖြစ်ပါတယ်မဆုမွေအလုပ်သမားတွေကိုဂုဏ်ပြုပြီးနိုင်ငံတော်အားလိုက်ရဲ့အဖြစ်သတ်မှတ်ထားတာကြောင့်အဲ့ဒီနေ့မှာလူတော်တော်များများအလုပ်ကနေအနားယူပန်းဖြေကြပါတယ်1882ခုနှစ်စက်တင်ဘာလ4ရက်နေ့မှာစတင်ပြီးတော့အားလဲ့ရဲ့အဖြစ်သတ်မှတ်ပေးခဲ့တာပ
ါဒီစီဇန်ကိုနယူးယောက်မြို့ကအလုပ်သမားကောင်းဆောင်ပီတာမက်ဂွိုင်းယားကနေပြီးစတင်ခဲ့တယ်လို့ဆိုပါတယ်ကုံတွယ်ရေးနဲ့အလုတ်သမားတမကတွေရဲ့စူးစီးညီညွတ်မှုကိုပြသတဲ့အနေနဲ့နယူးယောက်ကတမကတွေအားလုံးဖရိတ်လမ်းလျှောက်ချီတက်ပွဲအတွင်းအားလုံးပါဝင်ကြဖို့ကိုသူကတိုက်တွန်းခဲ့တာပါအဲ့ဒီလိုမျိုးကြီးမားတဲ့စီတန်းလမ်းလျှောက်ပွဲကြီးဟာနောက်ပိုင်းမှာတော့နယူးယောက်မြို့ရဲ့အစင်အလာတစ်ခုဖြစ်လာခဲ့ပြီးတော့တခြားမြို့တွေမှာလည်းအလားတူလမ်းလျှောက်ချီတက်ပွဲတွေကိုကျင်းပလာခဲ့ပါတယ်တဲ့
အဲ့ဒီနောက်12နှစ်အကြာ1894ခုနှစ်အရောက်မှာတော့အမေရိကန်ဆွေရကစက်တင်ဘာရဲ့ပထမဆုံးတနင်္လာနေ့ကိုနိုင်ငံတော်အားလည်းရဲ့အလုပ်သမားနေ့အဖြစ်သတ်မှတ်ပေးခဲ့ပါတယ်။သတင်းပတ်ကုံရက်နဲ့ပေါင်းပြီးရက်ရှိအားလည်းရဲ့3ရက်ဟာနွေရာသီအပျော်ခီးသွားရာသီကုန်ဆုံးခြင်းအဖြစ်လဲအားလုံးကလက်ခံထားပြီးတော့ဒါဟာကျောင်းတွေပြန်ဆဖွင့်ခြင်းလည်းဖြစ်ပါတယ်။ဒီနေ့အလုပ်သမားနေ့မှာဝါရှင်တန်မှာဘာတွေလုပ်ကြတယ်လဲဆိုတဲ့အကြောင်းကိုပြောပြပေးပါဦးမဆုမွေ
ဟုတ်ကဲ့ပါကိုအောင်ရေဒီနေ့အလုသမားနေ့ကိုစက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ဖြစ်တဲ့လွန်ခဲ့တဲ့9ရက်နေ့တုန်းကကျင်းပခဲ့ပါတယ်စနေနေ့နဲ့တနင်္ဂနွေနေ့ဆက်ပြီးတော့ပိတ်တာကြောင့်အပန်းဖြေအားလည်းရဲ့ Washington DC ကိုလာလေတဲ့သူတွေစိတ်ဝင်စားဆုံးနေရာကတော့ American လွှတ်တော်ရဲ့ပင်မအဆောက်အဦးရှိကကျင်းပတဲ့တန်ဆုံတေးဂီတာဝိုင်းမဲ့ဖြစ်မယ်ထင်တယ်ကိုအောင်ရေ
ဟုတ်ပါတယ်ဗျာအမျိုးသားစင်ဖိုနီအော်ကက်စထရာတန်ဆုံတေးဂီတာဝိုင်းကအလုသမားနေ့မတိုင်ခင်တနင်္ဂနွေနေ့ညကလွတ်တော်ရှိမှဖျော်ပြတာမှာလူတွေထောင်ထဲချီးပြီးတော့လာရောက်ကြည့်ရှုခဲ့ပါတယ်။ဒါအပြင်စာအုပ်ပြပွဲတွေလမ်းလျှောက်ချီးတဲ့ပွဲတွေနဲ့လည်းစီကားနေတာပေါ့ဗျာ။ဒီအလုသမားနေ့မတိုင်ခင်စနေနေ့ရုံးကပြောတဲ့ American သမ္မတ Barack Obama ရဲ့နိုင်ငံတော်အပတ်စဉ်မိန့်ခွန်းထဲမှာတော့ဒီခံစားနေကြရတဲ့အခွင့်အရေးတွေအများကြီးအတွက်ကြိုးကြိုးစားစားတိုက်ပွဲဝင်နေခဲ့ကြတဲ့အလုသမားတွေကိုဂုဏ်ပြုပြောကြားခဲ့ပါတယ်။
အလုသမားလှုံ့ဆော်မှုမှာပါဝင်ခဲ့ကြတဲ့သူတွေဟာသူတို့ကိုယ်တိုင်လစာပိုးပြီးတော့ရဖို့အတွက်တည်းမဟုတ်ဘဲလုပ်ဖို့ကင်ဘတ်တွေအတက်ပါပိုးပြီးတော့မှအာမခံချက်ရှိပြီးတာယာဝါပြောဖို့အတွက်စ조사ခဲ့ကြတယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်အမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့9နှစ်ခွဲအတွင်းအလုကင်တစ်ပေါင်း 13.1 တန်းကိုဖန်တီးပေးနိုင်ခဲ့ပြီးတော့ဒါဟာသမိုင်းမှာအရှိကြဆုံးအလုကင်တစ်တွေဖန်တီးပေးနိုင်တဲ့အချိန်အတိုင်းတာဖြစ်တယ်လို့လည်းဆိုပါတယ်ကိုအောင်ရေ
ဒါအပြင်သမ္မတဥပမာဟာအလုသမားနေကိုဂုဏ်ပြုတဲ့အနေနဲ့ဗဟုအစိုးရစီမှကန်ထရိုင်းနဲ့အလုပ်လုပ်နေကြတဲ့ဝန်ထမ်းပေါင်း3သိန်းအတွက်လစာအဖြတ်မခံရဘဲစေခွင့်ယူနိုင်မဲ့ခံစား권ကိုအတည်ပြုပေးလိုက်ပါတယ်။သမ္မတအဖြစ်တာဝန်ယူတဲ့နောက်ဆုံး16လရောက်နေသူဒီမိုကရက်ပါတီဝင်သမ္မတဥပမာဟာ Republican ပါတီဝင်တွေထိန်းချုပ်ထားတဲ့လွှတ်တော်မှာအလုသမားတွေတတချောင်းကြီးအစိုးပြချက်တွေတင်သွင်းခဲ့ပေမဲ့အတိုက်ခံတွေဘက်ကတော့ပယ်ချထားတာပါမဆုံဘူး။
ဟုတ်ပါတယ်ကိုအောင်ရေဘော့စတိုမြို့မှာကျင်းပတဲ့လုံသားသမဂ္ဂအဖွဲ့တွေစုဝေးပွဲကိုအဲ့ဒီအခမ်းအနားကိုတက်ရောက်ဖို့လာရောက်နေစင်ပါပဲ Air Force One လေယာဉ်ပေါ်မှာ2018ခုနှစ်ကနေစလို့ဗဟိုအစိုးရနဲ့ contract စာချုပ်ချုပ်ပြီးတော့အလုပ်လုပ်နေတဲ့ဝန်ထမ်းတွေအားလုံးတစ်နှစ်ကိုလစာမဖြတ်ဘဲနဲ့စေးကွင်း9ရက်အထိခံစားခွင့်ရစေမဲ့သမရရဲ့အမိန့်ကိုသမရအိုဘားမားကလက်မှတ်ရေးထိုးလိုက်တာပါဒီစေးခွင့်ယူနိုင်တဲ့အတွက်ဝန်ထမ်းတွေအနေနဲ့သူတို့ကိုယ်တိုင်နဲ့သူတို့ရဲ့သားသမီးတွေမိဘနဲ့ဇနီးခင်မွန်းလိုမိသားစုဝင်တွေကိုပြုစုစောင့်ရှောက်နိုင်ကြမှာဖြစ်ပါတယ်ရှင
်စီးပွားရေးကောင်းတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုဟာဝန်ထမ်းတွေအတွက်လစာမဖြတ်တဲ့စေးခွင့်ဒါမှမဟုတ်မိဖွားခွင့်ရဖို့အာမခံချက်မပေးနိုင်သေးတဲ့တခုတည်းသောနိုင်ငံဖြစ်တယ်ဆိုတာကိုလည်းသမ္မတကပြောဆိုခဲ့ပါတယ်အမေရိကန်နိုင်ငံမှာအလုပ်ရှင်တွေဟာသူတို့ရဲ့ဝန်ထမ်းတွေအတွက်ခံစား권တွေပေးနေပေမဲ့တနိုင်ငံလုံးလုပ်သားအင်အားရဲ့40ရာခိုင်နှုန်းရှိပြီးဝင်ငွေနဲ့ဝန်ထမ်းအများစုပါဝင်တဲ့ပုဂ္ဂလိကဝန်ထမ်း44သန်းကတော့လစာမဖြတ်တဲ့စျေးခွင့်ယူနိုင်တဲ့ခံစား권မရရှိကြပါဘူးခင်ဗျာကဲကျွန်တော်တို့အလုပ်သမားနေနဲ့ဆက်ဆက်တဲ့အကြောင်းတွေပြောပြီးဒီအစည်းအဝေးအဆုံးမသက်ခင်မှာစက်တင်ဘာ9ရက်1936ခုနှစ်မှာမွေးဖွားခဲ့တဲ့ထင်ရှားတဲ့ Rock and Roll ဂီတပညာရှင်အစောရောဘက်ဒီဟိုလီရဲ့တချင်းလေးတစ်ပုဒ်ကိုဖွင့်ပြခြင်းပါလေဗျာ အချိန်တိုတိုအတွင်းအောင်မြင်ခဲ့တဲ့ဂီတပညာရှင်အစောရောဟိုလီယာတက္ကသပြည်နယ်ကဖြစ်ပြီး1958ခုနှစ်မှာ That Will Be The Day ဆိုတဲ့တချင်းနဲ့စတင်အောင်မြင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
တရုတ်နိုင်ငံစီချမ်းပြည်နယ်မှာအာဏာပိုင်တွေကထောင်နဲ့ချီတဲ့ခရီးရန်ဖျားရှိခိုးကြောင်ခေါင်မိုးတွေမျော်စင်တွေနဲ့ဝင်ပေါက်တွေကလဝါကတိုင်တွေကိုဖယ်ရှားတဲ့အစီအစဉ်တစ်ခုကိုစတင်လှုပ်ဆောင်နေကြပါတယ်။တက်မှတ်ထားတဲ့စီကန်းတွေကိုချိုးဖောက်တယ်ဆိုပြီးလွန်ခဲ့တဲ့တစ်နှစ်ခွဲကျော်အတွင်းလဝါကတိုင်ပေါင်း1000ကျော်ဖြုတ်ချခံရတာဖယ်ရှားခံရတာတွေရှိခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဥပဒေနဲ့မညီပဲဆောက်လုပ်ထားတယ်ဆိုပြီး2014ခုနှစ်ကစလို့အစိုးရကဒစိတပိုင်းပဲဖြစ်ဖြစ်လုံးဝဖြိုဖျက်တာမျိုးတွေနဲ့ပဲဖြစ်ဖြစ်ရင်ဆိုင်ခဲ့ရတဲ့ဖျားရှိခိုးကြောင်ပေါင်း400ကျော်အထိရှိတယ်လို့လည်းဆိုပါတယ်ဇီချမ်းပြည်နယ်မှာရှိတဲ့ခရီးရန်ဘာသာဝင်တွေကတော့လဝါကတိုင်တွေဖျားရှိခိုးကြောင်တွေကိုဖယ်ရှားတဲ့လောက်ရက်တွေဟာသူတို့ယုံကြည်ကိုးကွယ်မှုပေါ်တိုက်ရိုက်ပိတ်မှတ်ထားလှုံ့ဆော်နေတာလို့သဘောထားကြတဲ့အကြောင်းအမေရိကန်ပါတီကြီးနှစ်ခုကပူးပေါင်းဖွဲ့စည်းထားပြီးတိကျလွတ်လပ်တဲ့ဗဟိုအစိုးရကော်မရှင်တစ်ခုဖြစ်တဲ့ နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်ကဖော်ပြခဲ့ပါတယ်။ဒါပေမဲ့လို့လေဒီကိစ္စပေါ်သူတို့အနေနဲ့နှုတ်ဆက်နေကြတာတော့မဟုတ်ပါဘူး။ဖျားရှိခိုးเจ้าတွေကလဝါကတိုင်တွေဖြုတ်ချခံနေရတဲ့ကိစ္စနဲ့ပတ်သက်လို့ဇူလိုင်လထဲမှာပဲတရုတ်ခရစ်ယာန်ကက်သလစ်ဂိုင်းတာဝန်ရှိသူတွေကမကောင်းဆိုးဝါးလုပ်ရက်တစ်ခုဖြစ်နေပြောဆိုခဲ့ကြပြီးအရှေ့တောင်ပိုင်းဒေသကဝမ်ဂျိုးမြို့မှာလည်းခရီးရန်ဘာသာဝင်တွေကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာပါပရိုတက်စတင်နဲ့ကက်သလစ်ခရီးရန်ဂိုင်းတွေအပေါ်အာဏာရတရုတ်ကွန်မြူနစ်ပါတီရဲ့ထိန်းချုပ်မှုကိုလက်ခံထားကြတဲ့တရုတ်နိုင်ငံမှာတရားဝင်သဘောမျိုးရည်တည်နေကြတဲ့ခရီးရန်အသင်းတွေကတော့မှရှာရှာပပလုပ်ရက်ဖြစ်နေလဝါကတိုင်တွေဖြုတ်ချတဲ့အစီအစဉ်တွေကိုရှုံချခဲ့ကြသလိုအစိုးရနဲ့ခရီးရန်တွေအကြားသွေးကွဲစေနိုင်တယ်လို့ပြောဆိုခဲ့တဲ့အကြောင်းAP သတင်းဌာနကဖော်ပြခဲ့တာပါတရုတ်နိုင်ငံမှာအာဏာပိုင်တွေရဲ့ပြစ်မှတ်ထားခံရတာဟာခရစ်ယာန်တွေကြီးတော့မဟုတ်ပါဘူးပြီးခဲ့တဲ့နှစ်အတွင်းခရစ်ယာန်တွေတင်တာမကဝီဂါမွတ်စလင်တွေတိဘက်ဗုဒ္ဓဘာသာဝင်တွေနဲ့ဖာလွန်ဂေါင်ဂိုင်းဝင်တွေအပေါ်မကြုံဘူးလောက်အောင်ချိုးဖောက်မှုတွေရှိခဲ့တဲ့အကြောင်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်ရဲ့အစီရင်ခံစာမှာထောက်ပြခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတော့1996ခုနှစ်ကလေးကတရုတ်နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အထူးစိုးရိမ်စရာကောင်းတဲ့နိုင်ငံတစ်ခုအဖြစ်သတ်မှတ်ထားတာပါနောက်ဆုံးထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာဆိုရင်လေတရုတ်နိုင်ငံသားတွေအနေနဲ့လွတ်လပ်စွာကိုးကွယ်ယုံကြည်ခွင့်ရှိဖို့အခြေခံဥပဒေကအာမခံခွင့်ပြုထားပေမဲ့ဘာသာရေးယုံကြည်မှုကြင်ကြံနေထိုင်မှုတွေနဲ့ဆက်နွယ်ပြီးချင်းချောက်ခံရတိုက်ခိုက်ခံရဖန်စီထိန်ထိန်ထောင်ချခံခဲ့ရတဲ့ကိစ္စတွေအများအပြားရှိခဲ့တယ်လို့လည်းဖော်ပြခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတော့ဘာသာရေးလွတ်လပ်ခွင့်ဟာလူတိုင်းရဲ့ယဉ်တဲ့အသေးထဲမှာအမြင့်တွယ်နေတဲ့နိုင်ငံတကာစံတန်ဖိုးတစ်ခုလို့ရည်ညွှန်းပြောဆိုခဲ့ပါတယ်။ဘာသာရေးလွတ်လပ်ခွင့်ကိုမှိမ့်မိန်အောင်လုပ်တာတိုက်ခိုက်တာတွေဟာယုံကြည်ကိုးကွယ်သူတွေကိုပြစ်မှတ်ထားချင်းချောက်ရာရောက်ရုံမကသက်ဆိုင်ရာတိုင်းပြည်တစ်ခုရဲ့တည်ငြိမ်မှုကိုပါချင်းချောက်ရာရောက်တယ်လို့လည်းဝန်ကြီးကယ်ရီကထောက်ပြခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့တရုတ်နိုင်ငံပါဝင်နိုင်ငံအားလုံးအနေနဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနိုင်ငံတကာအခွင့်အရေးတွေနဲ့ပတ်သက်လို့ပေးထားတဲ့ကတိတွေအတိုင်းလိုက်နာကျင့်သုံးကြဖို့နိုင်ငံသားအားလုံးရဲ့အခြေခံအခွင့်အရေးနဲ့ကိုချင်းတရားအတွက်အရေးကြီးတဲ့ကိစ္စတွေမှာအပြည့်အဝလွတ်လပ်ခွင့်ရဖို့ဆက်လက်တောင်းဆိုသွားမှာဖြစ်ကြောင်းပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ။
ဆိုတော့ရှင်နေခုနားဆင်ခဲ့ရတာကတော့ American Soya ရဲ့သဘောထားမြင်သာဖြစ်ပြီးတော့ View ရဲ့အဘော်မဟုတ်ချောင်းအတီးပေးရပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တယ်မနေ့6နာရီကနေ9နာရီ season စဆုံးကိုမနေ့7နာရီကနေ9နာရီအထိ line number 16 19နဲ့41တို့ကနေပြန်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ်အခုတော့ကမ္ဘာသတင်းချင်းချုပ်ကိုဦးစံမွေကတလဲကြီးညာပြီးမှာဖြစ်ပါတယ်ဗျာ
ဂျာမနီနဲ့အနောက်ဥရောပနိုင်ငံတွေကိုတွားရောက်ဖို့ဥတည်ပြီးတော့ဟန်ဂရီနိုင်ငံကိုဝင်ရောက်လာတဲ့အရှိအလေပိုင်းကကြီးမားများပြားလှတဲ့ဒုက္ခတွေကိုဟန်တားဖို့ထိရောက်တဲ့အမိန့်ထုတ်ပြန်မှုနိုင်ငံပိုင်းအလိုမှာရွှေပြောင်းဒုက္ခတွေဆာဗီးယားနိုင်ငံဘက်ကအဓိကဖြတ်ကျော်ဝင်ရောက်ရာနေရာကိုဟန်ဂရီအစိုးရကတင်းနှင်းနာနေမှာပိတ်ပစ်လိုက်ပါတယ်။စီတန်အားဖြည့်ထားတဲ့ရဲတပ်ဖွဲ့ဝင်တွေစစ်သားတွေရဲ့ရှေ့မှာဒါဇင်နဲ့ချီတဲ့ရဲတွေဟာဥရောပတပ်မကကိုတွားပြီးတော့ခိုးလို့မို့ကြိုးစားကြတဲ့ဒုက္ခတွေဖြတ်တန်းရာမြေထားလမ်းကိုပိတ်ဆို့နေရာယူထားကြပါတယ်။ရုရှားနိုင်ငံဟာဆီးရီးယားနိုင်ငံမှာလေတပ်အခြေစိုက်စခန်းတစ်ခုတိစောက်နေပုံရတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကာကွယ်ရေးဝန်ကြီးဌာနကအတည်ပြုပြောကြားလိုက်ပါတယ်။ပင်တာဂွန်စစ်ဌာနချုပ်ရဲ့ပြောရေးဆိုခွင့်ကက်ပတိန်ဂျက်ဖ်ဒေးဗစ်ကတင်းနှာနေမှာသတင်းတောက်တွေကိုပြောကြားရမှာဆီးရီးယားကံယူတမ်းမြို့တစ်မြို့ဖြစ်တဲ့လာတာကီရာမြို့အနီးမှာရုရှားအရာရှိတွေနဲ့ဆက်ပစ္စည်းတွေလှုပ်ရှားသွားလာမှုရှိနေတာကိုအကြီးအကျယ်အဖြစ်အသုံးပြုဖို့အတွက်ရှေ့ပြေးစခန်းတစ်ခုတိစောက်နေတယ်လို့ဆိုပါတယ်။ဆီးရီးယားနိုင်ငံရဲ့ကောင်းကင်မှာထောက်လိုင်းရေးလေမြန်တွေပြန်တမ်းမှုတွေလှုပ်ဆောင်နေတဲ့ပြင်သစ်နိုင်ငံရဲ့သမ္မတဖန်ဆွာအော်လန်ကဆီးရီးယားနိုင်ငံအတွင်းက IS အစ္စလာမစ်စစ်သွေးကြွတွေကိုလေကြောင်းကတိုက်ခိုက်မှုတွေစတင်ပြုလုပ်မယ်လို့တင်းနှင်းလာနေမှာကြေညာလိုက်ပါတယ်
။ကမ္ဘာသတင်းချင်းချုပ်ကိုဦးစံမိုးဝေကြေညာခဲ့တာပါ။ဒီမနက်စီစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOA American တာမနက်ဖတ်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းလိုမီတာ30 40 49 50နဲ့အိုင်းလိုမီတာ190တို့ကနေတန်လွှင့်ပေးခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ရင်ပါပ
Thank you. This program has come to you from the Voice of America, Washington.